မ္သံဗုဒ္ဓသာနမောသဗဂဝတောသမ္မာသမ္ဗုဒ္ဓသာနမောတသမ္မာသမ္ဗုဒ္ဓသာဗုဒ္ဓံအဘိဓမ္မာဒေသနာကိုထုတ်ဖို့ဟောကြားမြတ်စွာဘုရားကိုဝန္တာမိအန္တရေကင်းပြောက်သင်တန်းပြည့်မြောက်ရန်လွန်စွာကြည်နုအတုရှိကိုပါ၏ဓမ္မံမလေတံကိုလေတံနိဗ္ဗာန်ပရိယဟုသောစေရန်ထင်ပေါ်တရားတော်ဝန္တာမိအန္တရေကင်းပြောက်သင်တန်းပြည့်မြောက်ရန်လွန်စွာကြည်နုအတုရှိကိုပါ၏သံဃာမေဃတံဖလထံရှစ်တံသမ္မာပရမတ္ထအရိယာမြတ်သံဃာကနေသမုဒ္ဒိနွေဝေထေရှင်မြတ်တို့ကိုဝန္တာမိအန္တရေကင်းပြောက်သင်တန်းပြည့်မြောက်ရာလွန်စွာကြည်နုအတုရှိကိုပါ၏သာဓုသာဓုသာဓု
ဒီနေ့စောင်းနဲ့ပရိသမုပ္ပါမိုးကိုဆက်ဝိုင်းပါတခါတည်းအရန်သင်တွေ့ပြီးတော့ခိုင်ထားကြပါကြုံရင်ကြုံသလိုတခါတည်းတွေ့ပြီးတော့ဥစဉ်တော့ပြတော့ပါမယ်ဥစဉ်တော်စာအုပ်စာမျက်နှာဘယ်လောက်ပါလဲ35ဇယကပြန်စမယ်နော်ဘုရားဟောပါဠိတော်အတိုင်းအနုလောမပါဠိတော်ရောပဋိလောမပါဠိတော်ရောဥစဉ်တော်တွေ့ပြီးတော့ဆိုရအောင်အနုလောမပါဠိတော်စာဝိဇ္ဇာပစ္စယသင်္ခါရနဲ့စတယ်ပဋိလောမပါဠိတော်ကအဝိဇ္ဇာယတွေ့ဝါအာတိတဝိရာဂနိရောဓသင်္ခါရနိရောဓနဲ့စတယ်ကဲပရိစ္ဆသုပ္ပအနုလောမပါဠိတို့ကစပြီးတော့ဥစဉ်တော်ပူဇော်လိုက်ရအောင်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသလယရဏသလယရဏပစ္စယဖတ်သောဖတ်သောပစ္စယဝေဒနာဝေဒနာပစ္စယတဏ္ဏတဏ္ဏပစ္စယဥပါဒနာဥပါဒနာပစ္စယဘဝဘဝပစ္စယစာတိစာတိပစ္စယသရမရဏဘောဂပရိဒေဝဒုက္ခဒေါမနသုပါယသာသံဘဝန္တိเอวะเมตัสสะเกวลัสสะโอเคขันธัสสะสมุทยโหติปฏิโลมปาลีโตอวิสัยยะตเววะอะเทตะวิรากะนิโรธาสังขารานิโรธโตสังขารานิโรธาวิญญาณานิโรธโตဝိညာဏနိရောဓာသာရူပနိရောဓာနာမရူပနိရောဓာသလယရဏနိရောဓောသလယရဏနိရောဓာဖန္သနိရောဓောဖန္သနိရောဓာဝေဒနာနိရောဓောဝေဒနာနိရောဓာတဏ္ဍာနိရောဓောတဏ္ဍာနိရောဓာဥပါဒါနနိရောဓောဥ
ปาทานะนิโรธาวานิโรธาภาวะนิโรธาสาตินิโรธาสารามรณังโลกะปริเทวะทุกขะทมนาตุปายาตานิโรธาสันติเอวะมิตาตาเกวาลตาทุกขะขันธาตานิโรธโหติอุปมาจุ
ကဲအဲ့ဒီပါဠိတော်ပဲကြည်ပြီးတော့ကြိုတင်အ내တလုံးမှမထင်သေးပဲနဲ့ဒီတန်းခွဲဆရာရှိတာကိုကြိုတင်မှတ်သွားခွဲသွားရအောင်ဦးဇင်းပေးထားတဲ့ဇေယမှာသင်္ချာတိကပဲနေပြီးတော့စိတ်နှိပ်တိပြထားအဲ့ဒီအဆိုင်အတိုင်းမှာပါဠိရေးထားတာကွင်၄ခုပရမဂွင်မှာအကြောင်းဒုတိယဂွင်မှာအကျိုးအနုလုံအတွက်ပတိလောမအတွက်ပရမဂွင်မှာအကြောင်းဒုတိယဂွင်မှာအကျိုးအဲ့ဒီထေကနံပါတ်1အနုလောမပါဠိတော်မှာအကြောင်းဂွင်တက်တက်ကိုပဲကြည်လိုက်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်စသည်ဖြင့်ယူတဲ့နေရာမှာအဝိဇ္ဇာဖြစ်စရာသင်္ခါရဖြစ်စရာဝိညာဏဖြစ်စရာနာမရူပဖြစ်စရာသလယရဏဖြစ်စရာဖတ်တာဖြစ်စရာဝေရဏပစ္စယတဏပစ္စယဥပါရဏပစ္စယဘဝပစ္စယစာတိပစ္စယဆိုပြီးတော့အဲ့ဒီမှာစစ်တကြောင်နဲ့ပိုက်ထားတယ်ဒါပေမဲ့နောက်ဆုံးမှာစစ်တဲ့နောက်မှာစစ်နဲ့တခုတွဲပြတဲ့စတာကစာတိပစ္စယစရမရဏစာတိကြောင့်ဖြစ်တဲ့စရမရဏကိုလည်းပဲစစ်နှစ်ခုမြောက်ပါလေအင်္ဂါရအနေနဲ့ယူပါလို့သိစေရှင်လို့ဒီတော့မောဂဆိုင်ဝင်ကမကြည့်ပါနဲ့အာယုံမပြုတ်ပါနဲ့ဒီပါဠိတို့ကိုကရထားပြီပဲရထားရင်ပရိသသုပ္ပအင်္ဂါစိတ်နှစ်ပါးရေတွက်ပြပါဆိုပစ္စယလို့ပါတဲ့ပါဠိကိုဖြုတ်လိုက်ပစ္စယရဲ့ရှေ့ကပါဠိစကားလုံးတွေအားလုံးဟာဒါပရိသသုပ္ပအင်္ဂါစိတ်နှစ်ပါးပဲပစ္စယဖြုတ်ပြီးတော့ကိုယ်ကဆိုကြည့်လိုက်ပေါ့အဝိဇ္ဇာသင်္ခါရဝိညာဏနံယုတ်သလယရဏပန္သာဝေရဏတဏှာဥပါဒံဘဝစာတိစရာမရဏအဲ့ဒါကိုပဲပါလို့ခေါ်တော့ပရိသန်သမိုင်းကစေနှစ်ပါးအဝိုင်းထိမှာဆိုရင်လေးခုလျှောက်ပိုက်ပြီးလှည့်နေရမှတောင်ကျင်းမြောက်ကျင်းနဲ့ဘုရားပါဠိရထားပြီပဲဟုတ်လားအဲ့တော့ကိုယ့်ဟာကိုဒီလိုပဲပါဠိတို့ထိမှာရေးတွက်လိုက်ဆိုကြပါပရိသန်သမိုင်းကစေနှစ်ပါးဟူသည
်
အဝိဇ္ဇာအင်္ဂါ7ပါးသိပြီနော်အဲ့ဒီအင်္ဂါ7ပါးမှာတင့်ရဲ့နှိမ့်ရဲ့အဝိဇ္ဇာနဲ့သင်္ခါရဆိုတာဒါအတိတ်ကာလနဲ့ဆိုင်တယ်အတိတ်ကမိမိတို့လုပ်ခဲ့တဲ့မသိမှုအဝိဇ္ဇာကြောင့်သင်္ခါရကောင်းတာရောမကောင်းတာရောပြုလုပ်ခဲ့တယ်အဲ့ဒါတင့်နဲ့နှိမ့်သည်အတိတ်နဲ့ကာလနဲ့သက်သက်ပဲဆိုင်တယ်နောက်ဆုံးမှလာတဲ့စိတ်တင့်နဲ့ဆင်းတဲ့စိတ်တဲ့စတာပါလေစာတိစိတ်နဲ့စတာပါလေဇရာမရဏဒါကအနာဂတ်ကာလသက်သက်နဲ့ပဲဆိုင်တယ်။ဒီလောက်သဘောပေါက်ရင်ဒါကာလအဖြစ်၃ပါးသဘောပေါက်ပြီ။ရှေ့မှာအတိတ်နောက်ဆုံးနှစ်ခုကအနာဂတ်ဆိုလိုက်ရင်ဖြင့်အလေးမှာရှိနေတဲ့ရှိခုသည်အလောလျောက်ပါဖြစ်သွားမှာတော့ပစ္စုပန်ဒီလောက်ပဲသိရမယ်။ဒီလောက်ဆိုင်ပရိစ္ဆာသုပ္ပအင်္ဂါ၁၂ပါးကိုကာလနဲ့ပိုင်းခြားပြပါဆိုရင်အဝိဇ္ဇာနဲ့သင်္ခါရကအတိတ်အကြောင်းနောက်ဆုံးမှာရှိနေတဲ့ဇာတိနဲ့စရမရဏကပါလေအနာကအကျိုးသက်သက်သာဖြစ်တယ်။အလယ်မှာရှိနေတဲ့ဘယ်နှပါကြံတော့ရှစ်ပါးကြံတယ်။ဝိညာဉ်ကပဲစပြီးတော့ဘဝနံပါတ်၁၀။နံပါတ်နဲ့ပြောရမယ့်၃ကပဲနေပြီးတော့နံပါတ်၁၀တဲ့အောင်ဘယ်နှပါတော့ရှစ်ပါး။အဲ့ဒါဒီရှစ်မှာအတိတ်နောက်မှာအနာကရှိတော့အလယ်မှာဘာသာဖြစ်ရမှာတော့ပစ္စုပန်။အဲ့ဒီပစ္စုပန်ဆိုပေမဲ့ပစ္စုပန်ကိုနှစ်ပိုင်းခွဲလိုက်။ရှေ့ကအဝိဇ္ဇာသင်္ခါရဆိုတဲ့အတိတ်ကြောင့်နှစ်ပါးရှိရဲ့အဲ့ဒီပစ္စုပန်အတွက်ရှစ်ပါးသတ်မှတ်တဲ့အထက်မှာ ัดနေတဲ့3 4 5 6ခွန်ဒီအတိတ်ကအဝိဇ္ဇာသင်္ခါရသင်္ခါရကြောင့်ဖြစ်ပေါ်လာသောအကျိုးတရား5ပါးဝိညာဉ်ရဲ့နာယုတ်ရဲ့သလယတနာရဲ့ဖတ်သရဲ့ဝေဒနာသည်ဝိညာဉ်ကြောင့်ဖြစ်ပေါ်လာသောအကျိုးတရား5ပါးဒါပဲမဲ့ကာလအပြင်ကိုရင်သူကပါလေပြစ်စုပန်ပဲအဲ့ဒါကိုအတိတ်ကြောင့်ဖြစ်ပေါ်လာသောပြစ်စုမှာအကျိုး5ပါးလို့ခေါ်လိုက်တာအဲ့လိုဆိုရင်ကာလအပြင်ကိုရင်အဝိဇ္ဇာသင်္ခါရသည်အတိတ်ဝိညာဏယုတ်သလနာဖသဝေဒနာတနာဥပါဒံဘဝဆိုတဲ့ဒီရှိပါတိပစ္စုပန်နောက်ကဇာတိနဲ့သရမရဏနှစ်ပါးကအနာခအဲ့ဒီထိမမတခအတိတ်ကအဝိဇ္ဇာသင်္ခါရဆိုတဲ့အကြောင်းကြောင့်ဖြစ်ပေါ်လာသောပစ္စုပန်အကျိုးတွေကဘုလဲဝိညာဉ်ရဲ့နာယုတ်ရဲ့သလရဲ့ဖသရဲ့ဝေဒနာရဲ့ဒီသုံးခုပဲရှိတနာဥပါဒံနောက်ကဘဝဆိုတဲ့ဟာကနောက်လာမိအနာကအကျိုးတရားကိုဖြစ်စေတယ်အကြောင်းတရားပြစ်စုံမှန်ထိမှရှင်မျိုးကိုအကြောင်းနဲ့အကျိုးနှစ်ပိုင်းခွေလိုက်ရှင်ကငါးခုသည်ရှင်ကပါဠိလိုပြောရင်ဝိညာဏယုတ်သလယရဏဖတ်တာဝေဒနာဆိုတဲ့ဝိညာဏယုတ်သလယရဏဖတ်တာဝေဒနာဆိုတာသည်ပြစ်စုံမှန်အတိတ်အကြောင်းဖြစ်သောအဝိဇ္ဇာသင်္ခါရကြောင့်ဖြစ်ပေါ်လာသောပြစ်စုံမှန်အကျိုး၅ပါးပြီးမှပြစ်စုံမှန်မှအကျိုး၅ပါးရရင်မဟုတ်သေးဘူးနောက်ကတခါပါလေတဏှာဥပါဒံကာမဘဝဆိုတဲ့အကြောင်းတရားဆိုတာရှိသေးတယ်အဲ့ဒီအကြောင်းတရားကြောင့်အနာဂတ်မှာဘာပေါ်လာတော့ဇာတိဇရာမရဏဆိုတဲ့အကျိုးတရားပေါ်လာတယ်အတိတ်ပြဘာမှမသွားနဲ့ဒီပါဠိတော်နဲ့ပဲဦးဇင်းတို့အရင်ခွဲလိုက်မယ်နော်အဲ့တော့အလုံးသိရမှာကအဓိကသွားတာကဒီအင်္ဂါဆင်းတစ်ပါးကနေပြီးသွားတယ်ဘုရားကဟောရတာကဒီစက်ဝင်တဲ့ဇရာတွေနဲ့ဟောသွားတာမဟုတ်ဘူးနော်ဟောဒီပြအောင်မှာဆင်ခြင်သွားတာကပရိသတ်တော်ပါဠိတော်အနုလုံပတိလုံဆင်ခြင်သွားတာနောက်ဆုံးထွက်တာရောဝင်တာရောဘယ်နှမှာသွားတာတော့ဝေဒနာပြည့်ဇာတဏ္ဍာဟုတ်လားဝေဒနာနိရောဓတဏ္ဍာနိရောဓဒါပဲရှိတာအနုလုံပတိလုံဒီတမလေသွားတာကိုကနားလည်တာပေါ့ကပရိသန်တော်ပါဠိတော်ရထားသည်နဲ့တပြိုင်နဲ့ပြည့်စရာဆိုတာအကြောင်းပဲအဲ့ဒီအကြောင်းတရားမှာပြည့်စရာကိုဖြုတ်လိုက်အဝိဇ္ဇာသင်္ခါရအစရှိသောစေနပါတိဒါပရိသန်တော်မှာအင်္ဂါပဲအစိမ့်စိမ့်နော်အဲ့ဒီထိမှမှရှင်းဆုံးနပါတိအတိတ်နဲ့ပဲဆိုင်တယ်ဒါအတိတ်ကလာနောက်ဆုံးမှရှိနေတဲ့နှစ်ပါးကအနာဂတ်နဲ့ပဲဆိုင်တယ်အလယ်မှာရှိနေတဲ့ရှစ်ပါးဒီပြစ်စုပါအဲ့ဒါကိုပဲနည်းဇက်ဝင်းဒီထဲမှာကြာတာကာလ3ပါးဆိုပြီးတော့သူကခွဲပြားတယ်အဲ့ဒီကာလတွေမှာလည်းပဲအတိတ်နဲ့ပတ်သက်ပြီးတော့အကြောင်းအကျိုးမခွဲနဲ့အတိတ်မှာအကြောင်းသက်သက်ရှိတယ်အနာဂတ်မှာအကျိုးသက်သက်ပဲရှိတယ်အကြောင်းအကျိုးနှစ်မျိုးဆိုင်တာကပါလေပြစ်စုပါမှာပဲရှိတယ်ပြစ်စုပါအင်္ဂါရှစ်ပါးဒီမှာရှင်း၅ပါးဒီအကြောင်းနောက်3ပါးဒီအဲရှင်း၅ပါးဒီအကျိုးပါရကြုံတော့အတိတ်အကြောင်းရဲ့ပစ္စုပန်အကျိုးအတိတ်အကြောင်းကြောင့်ပစ္စုပန်အကျိုးတရား၅ပါးပြီးမှပစ္စုပန်မှာတခါတဏှာဥပါဒဘဝဘဝဆိုရင်ကာမဘဝကပြောတာတဏှာဥပါဒကာမဘဝဆိုတဲ့ဒီအကြောင်းကြောင့်နောက်မှာအနာဂတ်ဇာတိစရမရဏဆိုတဲ့အကျိုးတရားဖြစ်ပေါ်လာတယ်နော်ပါဠိလိုပဲပြောသွားတာအမှန်ကတော့တဏှာကလိုချင်တာဥပါဒကဆွေးလန်းတာကမ္မဘောကပြုလို့တာလိုချင်နေလို့ဆွေးလန်းတယ်ဆွေးလန်းတာပေါ်မှာနောက်ထပ်ပါလေပြုလို့လိုက်တာဒါကိုပဲနဲ့တဏှာဥပါဒကမ္မဘောဟာလားမိုးကိုစကလုံးနဲ့ပြောရမယ်ဆိုရင်လိုချင်တယ်ဆွေးလန်းတယ်ပြုလို့တယ်ဒါပဲသွားမှာပေါ့မလားဟုတ်လားအဲ့ဒါကပရမတ္တတရားနဲ့ဥစဉ်တို့လာမယ်ဒါတော့ဒီပါဠိကိုရရင်နဲ့ကိုပဲအင်္ဂါဆင်းနှပါမသိနိုင်ဘူးလားအတွန်းကာလ3ပါးကိုမသိနိုင်ဘူးလားသိနိုင်တယ်နော်ပြီးမှတခါအစိုက်ဆိုတာလည်းပဲဘာမှမခဲဘူးအထက်ကအတိတ်အကြောင်းပင်ပယူထားတော့နှစ်ပယူထားတယ်ပြီးမှပြစ္စုပန်မှာအလုံးရှင်းမျိုးမှာအကျိုး၅ပါးအကြောင်း၃ပါးယူထားတယ်နောက်မှအနာကအကျိုးအဲ့ဒီ၄ခုကိုစိုက်ကြည့်လိုက်ပေါ့ဟုတ်လားအထက်ကအတိတ်အကြောင်းနှစ်ပါးနဲ့ဒီကပြစ္စုပန်အကျိုး၅ပါးမှာအနိကဆုံးပါနဲ့ပါစိုက်ရမှာလို့အတိတ်အကြောင်းထဲမှာနောက်ဆုံးဖြစ်သောသင်္ခါရနဲ့ပြစ္စုပန်အကျိုး၅ပါးမှာဝိညာဉ်၂ခုဒီပါလေဝိညာဉ်တို့ကြီးကြသည်ဒါတစ္ဆတ်ဖြစ်သွားတယ်ပြီးမှပြစ္စုပန်အကျိုး၅ပါးထဲမှာပါတဲ့နောက်ဆုံးဝေဒနာနဲ့ပြစ္စုပန်အကြောင်းတရား၃ပါးထဲမှာပါတဲ့တဏှာတို့ဒီပါလေတစ္ဆတ်ဖြစ်သွားတယ်။ပြီးမှပြစ္စုပန်အကြောင်းထဲမှာနောက်ဆုံးနံပါတ်၁၀ကာမဘဝနဲ့အနာဂတ်အကျိုးဖြစ်သောဇာတိပါလေတစ္ဆတ်ဒါကိုပဲလည်းအစ၃ပါးလို့ခေါ်သွားတာ။ပါဠိတော်ထဲမှာကိုပဲလူလေးကူကူနဲ့မသိနိုင်ဘူးလား။သိနိုင်ပါတယ်။ဟုတ်လား။လူလေးကူကူနဲ့ဒီသင်္ချာနဲ့ပြောရမယ်ဆိုရင်ဒီထဲမှာပြားထားတာနှိမ့်နဲ့သုံးသည့်တစ္ဆတ်ပဲ။ဟုတ်လား။နှိမ့်ကပါလေအတိတ်ကြောင့်ရဲ့နောက်ဆုံးသင်္ခါရသုံးသည့်ပြစ္စုပန်အကျိုးဤအစဝိညာသူတို့ကစိုက်နေတာပဲဒါကိုပဲတစ္ဆတ်လို့ခေါ်တာပြီးမှပြစ္စုပန်အကျိုး၅ပါးထိမှနောက်ဆုံးကဘာတူတော့ဝေဒနာနံပါတ်ခွန် ပြီးမှပစ္စုပန်အကြောင်းသုံးပါးထဲမှာအစကဘယ်သူတော့တဏ္ဏအဲ့ဒီခွန်နဲ့ရှစ်တစ္ဆပဲအဲ့ဒါကိုပစ္စုပန်အကျုံ၅ပါးထဲမှာပါသောနောက်ဆုံးဝေဒနာနှင့်ပစ္စုပန်အကြောင်းသုံးပါးထဲမှာပါသောတဏ္ဏတို့ဤအကြာတစ္ဆအဲ့ဒါခွန်နဲ့ရှစ်တစ္ဆရပြီးမှတခါကာမဘဝနဲ့ဇာတိကြပြန်တော့လဲပဲပစ္စုပန်အကျိုးအဲ့ပစ္စုပန်အကြောင်းသုံးပါးထဲမှာပါတဲ့ကာမဘဝနဲ့အနာကအကျိုးထင်မှာပါသောရှေ့ဆုံးကဘယ်သူလဲဇာတိတွေကြိုက်စားနံပါတ်ဘာနဲ့ပါတော့တဆေနဲ့စေတေတီတစားဒီလိုမဲ့လျှောက်သွားမှာတကားပုတ်တန်နေပြန်လာအဘိဓမ္မာစကလုံးနေနေအဲ့လောက်တိတိစီရမလို့ဘူးဘာကိုအဓိကသိရမှာလဲဆိုရင်အင်္ဂါ7ပါးတိတာအဓိကပဲအဲ့ဒီအင်္ဂါ7ပါးတိဘာကြောင့်ဘာဖြစ်တယ်ဆိုတာကိုပရမတ်စစ်စိတ်အနေနဲ့မြင်အောင်မြင်ထင်အောင်အဲ့ဒါသိဖို့အရေးကြီးတယ်ကြံတဲ့ဟောအတိုက်တို့အတာကတို့ဘာတို့ဆိုတာကတော့နောက်ပိုင်းမှာသူ့ဟာသူခက်တဲ့အရာလေးမဟုတ်ပါဘူးနော်အဲ7ထိပါတော့ကြည့်လိုက်ရင်လည်းပဲခက်တာတစ်ခုမပါဘူးဒီတော့ဥစဉ်တခါတည်းအကုန်လုံးထိုးပြသွားပါမယ်ဒီကအကုန်လုံးအခုပါဠိတို့တက်တက်ကိုရရုံနဲ့အကြံဖြင့်သိထောက်ဖို့ဟာကအင်္ဂါ7ပါးကိုတောက်လျှောက်ကိုယ်ကရည်တွေ့တတ်ဖို့လေရှင်းဆုံးနှစ်ပါးသည်အတိုက်ကြောင့်တက်တက်နောက်ဆုံးနှစ်ပါးသည်အနာကအကျိုးတက်တက်အလေးမှရှိနေတဲ့ရှင်မျိုးသည်ပြစ်စုပန်ကာလတက်တက်နဲ့ဆိုင်တယ်အလေးမှရှိနေတဲ့ရှင်မျိုးကိုတခါရှင်းဆုံး5ပါးသည်ပြစ်စုပန်အကျိုးတက်တက်သာဆိုင်တယ်နောက်ဆုံး3ပါးကပါလေပြစ်စုပန်အကြောင်းတက်တက်ဒါကိုကြည့်လိုက်လို့ရှိရင်အဆိုင်နဲ့ရည်တွေ့မှာလားကာနနဲ့ရည်တွေ့မှာလားအရှင်းရနဲ့ရည်တွေ့မှာလားအတူတူပဲဒီတိုင်းပြသွားမှာအဲအရှင်းရနဲ့စိတ်တွေ့တဲ့ခါမှာတော့ဒီမှာတတိထားဟောကဘာလို့အဓိကထားမှာတိနှစ်တိအကြောင်းပါဖြစ်တယ်တတိထားနော်ပြီးမှပါနောက်ကပါလေဥပါဒံအဲတဏှာရဲ့ဥပါဒံဘဝရှေ့ရဲ့ကိုယ့်ရဲ့တစေသူလည်းပဲပါလေပြစ္ဆုပန်အကြောင်းဟောကအတိတ်အကြောင်းအကြောင်းနှစ်ခုကိုကြည့်လိုက်တဲ့အခါမှာအတိတ်မှာရှိနေတဲ့အဝိဇ္ဇာသင်္ခါရနဲ့ပြစ္ဆုပန်အကြောင်းထိမှာပါတဲ့တဏှာဥပါဒံဘဝတွေကသူတို့ကဆွေမျိုးတွေပဲဟုတ်လားစာပေထိမှာပါတာပရိစ္ဆန်သုံးပါးကိရိသဘဝတာမညတော်ဒါကိလေသာဖြစ်ဖြစ်တူတီအတွက်ကြောင့်ကအဝိဇ္ဇာပါရင်နောက်ကပါလဲတဏှာဥပါဒံကပ်ပြီးတော့ပါမယ်။သင်္ခါရပါရင်နောက်ကပါလဲကာမဘဝပါတယ်။သူတို့ကညီကိုမိသားစုတွေကိုဟာဒီတင်းဖွင့်တာ။ဒီတော့ဩမအတိတ်ကြောင့်မှာအဝိဇ္ဇာသင်္ခါရတော့နှစ်ပါးပြားထားပဲမိ။မကင်းရမကင်းကြောင့်ဘုသူတွေပါနေစတာသိရမှာတော့တဏှာဥပါဒံကာမဘဝတွေပါနေတယ်။ပြစ္စုပန်ကြောင့်ဖြစ်မှလည်းပဲတဏှာဥပါဒံကာမဘဝလို့ဒီလောက်ပဲသုံးပါးပြားဆိုလည်းပဲမကန်းရမကန်းကြောင့်လိုအပ်ရင်အကူအညီဘယ်သူကလာအကူအညီမှာလဲအဝိဇ္ဇာသင်္ခါရပါလာဒါကိုပဲလည်းသူတို့အကြောင်းတရားအနေနဲ့ယူထားတာပဲဒီအတိုင်းပဲလျှောက်သွားမှာအကျိုးတရားအနေနဲ့ဆိုရင်အနာဂတ်အကျိုးလို့ဇာတိဇရမရဏလို့ဆိုပြီးတကယ်ကဇာတိဇရမရဏဆိုတာပရမတ္ထတရားအပြင်ပြောရင်ဝိညာဏယောသလနဲ့ဖတ်တာဝေဒနာဆိုတဲ့ဒီတရား၅ပါးတို့ရဲ့ဒါလေဖြစ်စေကိုပဲဇာတိလို့ခေါ်တယ်အဲ့ဒီဝိညာဏယောသလနဲ့ဖတ်တာဝေဒနာဆိုတဲ့တရား၅မျိုးတွေရင့်စင်ထိခဏကိုပဲလည်းဘာလို့ခေါ်တော့အဲစရာနော်မရဏစရာကအဲ့ဒီဝိညာဏယောသနာဖတ်တာဝိညာဏစရာတရား၅ပါးတို့ကြီးပြည့်စေပင်ခဏကိုပဲနဲ့ခေါ်တာဒီပရမတ္ထအပြင်ကြည့်လိုက်တဲ့အခါမှာအကောင်လုံးတမရှင်းစရာအကြောင်းမရှိတော့ဘူးဇယားပြန်ပြောရင်လည်းပဲဒီအတိုင်းပဲသွားမှာပဲနော်ဇယားကလည်းထောက်လို့ရင်အဲ့တော့ဇယားကမှဥစဉ်ကမျက်စိကပေါင်းက1650ထိထားတော့ဇယားကြည့်ရတာမရှုပ်နေအောင်ပါပါဠိတော်ဥနာတိမှာအာယံပြုပြီးတော့ပြောလိုက်မျက်စိမှိတ်ပြောရတာပိုတော့ရှင်းသေးတယ်နော်အဲ့တော့မသိသိရင်တိုင်းကနေတိုင်းကနေထားမယ်လေတိုင်းကနေတိုင်းနှစ်ဖြည့်လို့ရဇံရကြည့်ဖြည့်ရင်တော့ဥစပေကလပ်ပေကလိုင်းနဲ့ကြည့်နေအောင်ပါမျက်စိကနော်အဲ့တော့ကိုသိတာတာကပါဠိတော်အစိုင်တိုင်းပဲသိထားတာဘယ်လိုအရင်ပြုထားလဲမြတ်စွာဘုရားတရားပေါ်တော့ကျင့်သုံးပေါ်မြင်အားထုတ်လို့မဟာဗောဓိပင်အောက်မှာတရားဝိဇ္ဇာသင်္ကာရဆရှိတော်ဒီပရိသတ်သုပ္ပတ်တွေနဲ့ပတ်သက်ပြီးတော့တကိတ်ကိုခန္ဓာဉာဏ်ရအထုတ်ပြန်သိမြင်ပြီးတဲ့နောက်မှာဒီလိုက်မဲ့သူကဆင်ခြင်သွားတာဒါတော့ပရိသတ်သုပ္ပတ်ပါဠိတော်ကိုကိုယ်ကခန္ဓာဉာဏ်ရောက်မသိတော့လေ။တဏှာသိအနေနဲ့တော့မှန်လို့အကောင်လုံးရပါတယ်။တိုင်းခနဲ့တိုင်းခနဲ့ပြေပေါ့နော်။အဲ့တော့ဒီအထက်မှာကိုပဲအကောင်လုံးဆွေးသွားလို့ရတယ်။ဒီဘက်ကန္နာတွေအသာထား။နောက်ကအကျိုးတော့ပရိလောမပါဠိတွေအသာထား။ဒီအကြောင်းဆိုတဲ့တကွင်ထင်းမှာကိုပဲအကောင်လုံးမသိနိုင်ဘူးလား။ gain အကျမ်းပြန်ဒီကတစ်ခုပြောမယ်။ပြီးမှဟိုဘက်ကတိုက်ပြေးသွားမယ်။အဝိဇ္ဇာ၊သင်္ခါရ၊ဝိညာဏ၊နာယုတ်၊သလယရဏ၊ဖာသာ၊ဝေရဏ၊တဏှာ၊ဥပါဒံ၊ဘဝ၊စာတိ၊စရာမရဏပင်ပါတော့စေနပါအဲ့ဒီစေနပါသည်ပရိစ္ဆာသမုပ္ပတ်ဆိုတဲ့ပါလေပါဠိတော်ကြီးရတတဝါတို့ရဲ့သံသရာထင်းမှာလေတဲ့နေရာမှာဒီအင်္ဂါစေနပါနဲ့ပဲပါလေ၆ပြီးတော့လေပတ်နေရတာစုစုပေါင်းတိုင်းပရိစ္ဆာသမုပ္ပတ်အင်္ဂါဒီပင်ပါရှိတော့စေနပါအဲ့ဒီအင်္ဂါစေနပါကိုကာလနဲ့ဝေဖန်လို့ရှိရင်အဝိဇ္ဇာနဲ့သင်္ခါရဆိုတဲ့ရှင်းစနပါသည်အတိုက်ကာလဝိညာဉ်အစရှိသောနောက်ဆုံး ပေတန်အောင်နော်နံပါတ်30ဘဝတန်အောင်အဲ့ဒါဒီအလေးမရှိနေတဲ့ရှင်းပါသည်ပစ္စုပန်ကာလသင်သာဆိုင်သည့်အတွက်ကြောင့်သူကိုပစ္စုပန်လို့ခေါ်တယ်နောက်ဆုံးကရှိနေတဲ့ဇာတိနဲ့ဇရာမရဏသည်အနာဂတ်ကာလတက်တဲ့နဲ့သာဆိုင်တယ်အဲ့လိုပဲခွဲလိုက်ပစ္စုပန်တက်တဲ့နဲ့ဆိုင်တဲ့ရှင်မျိုးချင်းမှလည်းပဲရှင်း5ပါးသည်အကျိုးနောက်3ပါးသည်အကြောင်းရှင်းငါးပါးစတာဘုသူကိုပြောတာတော့ဝိညာဏနာယောသလယရဏဖတ်တာဝေဒနာဒီငါးပါးသည်အနာအတိုက်အကြောင်းကြောင့်ပြစ်စုပံဘဝမှာမိမိတို့ရရှိလာသောအကျိုးဝိညာဏနာယောသလယရဏဖတ်တာဝေဒနာဆိုတဲ့စကားလုံးဟာတကယ်ကြခန္ဓာငါးပါးကိုပြောတာဟုတ်လားဝိညာဏစပါခန္ဓာတော့ဝိညာဉ်နဲ့ခန္ဓာဟုတ်လားနာမရူပဆိုတဲ့ပုံမှာနာမရာစေတသိက်ခန္ဓာပြောတာစေတသိက်ခန္ဓာတာနာမရူပမှာနာမဆိုတာဝေဒနာခန္ဓာပဉ္စခန္ဓာပင်ခါရခန္ဓာကိုပြောတာရူပစရကဘာခန္ဓာပြောတာလားရူပခန္ဓာကိုပြောတာသလယရဏထိမှလည်းပဲကြည်မျက်စိနာနာလျာကိုဆိုတာပတာရယုတ်ဖြစ်သည့်အတွက်ကြောင့်သလယရဏထိမှရှင်းငါးပါးဒီပါတော့ရူပခန္ဓာနောက်ကမနာယရဏဒီပါခန္ဓာတော့ဝိညာဉ်နဲ့ခန္ဓာဟုတ်လားနောက်မှတစ်ခါပါတယ်ဖတ်တာဝေဒနာဖတ်တာဆိုတာပင်ခါရခန္ဓာဝေဒနာကဝေဒနာခန္ဓာအကုန်လုံးပေါင်းရင်စာလို့ပြောရင်ဝိညာဏယုတ်တာနဲ့ဖတ်တာဝေဒနာဆိုတဲ့စကားလုံးဒီပရိစ္ဆာသုပ္ပါစကားလုံးနဲ့ပြောရင်ခန္ဓာနဲ့ပြောရင်ဘာခန္ဓာပြောတာလဲခန္ဓာ၅ပါးလို့ပြောလိုက်တာနဲ့အတူတူပဲဟုတ်လားသတ္တဝါတို့ရရှိတဲ့ခန္ဓာ၅ပါးလို့ပြောတာနဲ့ဝိညာဏယုတ်တာနဲ့ဖတ်တာဝေဒနာဆိုတဲ့ဗာလေပရိစ္ဆာသုပ္ပါစကားလုံးနဲ့ပြောတာအတူတူဟုတ်လားတခြားစီအောင်မင်းမနေနဲ့နောက်ဆုံးအဘိဓမ္မာပါဠိနဲ့လက်ညှိုးထောက်လိုက်ရင်ဒါတယုတ်နဲ့ထောက်ရင်အလုံးကွက်တိဖြစ်နေမဟုတ်စေအခေါ်ပွေးပြသည့်အလျော်စွာလူတွေရဲ့အလုံးလေထွက်သွားတယ်မလေနဲ့နော်အဲ့တော့နောက်ဆုံးကလာတဲ့တဏှာဥပါဒံဘဝကတော့ပါလေပစ္စုပန်အကြောင်းတရားအဲ့ဒီပစ္စုပန်ဘဝမှာကိုလုံထားတဲ့တဏှာဥပါဒံကာမဘဝကြောင့်နောက်ထပ်ပါလာတော့ခန္ဓာ၅ပါးတို့ရဲ့ဖြစ်စေရင်စေပြည့်စေဆိုတဲ့နောက်ထပ်ခန္ဓာရမယ်ဆိုတော့ပစ္စုပန်ဘဝမှာကိုလုံထားတဲ့အကြောင်းဆိုတာကတဏှာဥပါဒံဘဝတဏှာဆိုတာလိုချင်တာဥပါဒံဆိုတာဆွေးလန်းတာလိုချင်မှုဆွေးလန်းမှုကိုအကြောင်းပြုပြီးတော့နောက်ထပ်ကာမဘဝပါလေဘဝအသိအတွေ့ပါလေကံတရားတဲ့ပြုလို့ရတဲ့ကုသိုလ်ကအကုသိုလ်လုပ်သည့်အတွက်ကြောင့်နောက်ထပ်တစ်ခါပါဖြစ်တော့ခန္ဓာ၅ပါးတို့ရဲ့ဇာတိခန္ဓာ၅ပါးတို့ရဲ့စရခန္ဓာ၅ပါးတို့ရဲ့မရဏခန္ဓာ၅ပါးဆိုရင်ပရိစ္ဆေသုပ္ပါကိုနဲ့သုံးလို့ရှိရင်ဝိညာဏယုတ်တလနဲ့ဖတ်တာဝေဒနာဆိုတဲ့ဒီ၅မျိုးတို့ရဲ့ဖြစ်စေညင်စေပြည့်စေဒီသဘောတရားဖြစ်လာတယ်ပါဠိတကိုအကြောင်းပြုပြီးတော့ဒီလောက်ပဲသောပေါ့ဟိုဘက်ကဥစဉ်တော့တယုတ်နဲ့သွားမယ်သွားရင်သွားရင်နဲ့ဒီစာရွက်ကြီးတစ်ခုလုံးအကုန်လုံးပါသွားမယ်ဆိုတာကိုဥစဉ်တော့အမှတ်ခံပါတယ်နော်မသိဘူးဆိုရင်ထားပြီးတော့မေးရုံမရှိတော့တာစာရွက်ကိုအသားလေးပြန်နာမှာထားအခုအသားလေးကြည့်ရမှာအခုပြောတာနဲ့ကိုပဲအင်္ဂါစင်းတဲ့ဘာတော့အစိုက်တော့ဘာတော့အလုံးအလွားတော့အလုံးပါသွားပါပြီနော်ခဲ့ပါဦးကဲဟိုဘက်ကိုနားလေးစာမြင်တာကဲအလုံးညီတူအဝိဇ္ဇတူစံတပည့်စီရှင်းသွားမနော်နံပါတ်၁ကမလဲအဝိဇ္ဇပစ္စယသင်္ခါရဒီကစတာဟုတ်အဝိဇ္ဇပစ္စယသင်္ခါရတိတ်ကတိတ်မဖြစ်ခခွဲဖြစ်နေမလားစာလုံးမှာဟမ်စာမျက်နှာ30ချောင်းမလဲတိတ်မပါမဟုတ်ဘူးနဲ့ဘယ်လိုဖြစ်နေတော့ခါခွဲဖြစ်နေပြန်ပြန်ထားပဲအထက်ကအစမ်းလေးပြန်ဖြတ်ထားလိုက်နော်စာလုံးမှာနေတာအခုမှဥစဉ်ကြည့်မိတာအဲ့ဒါမှာအဝိဇ္ဇာပစ္စယသင်္ခါရဟူသည်ဆိုပြီးတော့ဖတ်ရမှာ။ကဲဆိုကြစမ်းပါအဝိဇ္ဇာပစ္စယသင်္ခါရ ပါဠိတော်အခုအပွင့်နဲ့အညီအနဲ့တိုက်ပြကိုသိအောင်တက်ရဲ့ဘယ်ပါဠိကဘယ်လိုအနဲ့ထွက်တဲ့စတာကိုဥစဉ်ခွေကြည့်အောင်အာယုံဆိုင်ပါနော်ဒီနေရာမှာဒါကိုသဘောပေါက်ရင်အလုံးကိစ္စပြီးပြီအဝိဇ္ဇာပစ္စယအဝိဇ္ဇာကြောင့်သင်္ခါရသင်္ခါရဖြစ်တယ်ဆိုတဲ့နေရာမှာပါဠိလိုကအဝိဇ္ဇာဆိုတာသိတဲ့သူကိုမသိဘူးမသိထိုက်တာကသာသိတဲ့အဲ့ဒါကိုအဝိဇ္ဇာလို့ခေါ်တယ်အဲ့ဒီအဝိဇ္ဇာပစ္စယအဝိဇ္ဇာဆိုတဲ့အကြောင်းကြောင့်ဒီမှာသုံးထားတယ်ဒီကြောင့်ဆိုတဲ့စကားလုံးကိုကြည့်ပြီးတော့အဝိဇ္ဇာပစ္စယသင်္ခါရအနဲ့ပြတာအဝိဇ္ဇာပစ္စယသိတဲ့သူကိုမသိမသိတဲ့သူကိုသာသိတော့အဝိဇ္ဇာဟူသောအကြောင်းကြောင့်ဒီလိုပြရတယ်ပါဠိကနော်ပ ပြီးမှကြောင်းရင်တော့မပါလာတော့ပုညာပိသင်္ခါရဆိုတဲ့တရားအပုညာပိသင်္ခါရဆိုတဲ့တရားအာနိစာပိသင်္ခါရဆိုတဲ့တရားအကျိုးတရားသင်္ခါရကိုဘယ်နှမျိုးခွဲလိုက်တယ်သုံးမျိုးခွဲလိုက်တယ်အဲ့ဒါကိုကြည့်ပြီးတော့အဝိဇ္ဇာပစ္စယသိတဲ့တည်းကိုမသိမသိတဲ့တည်းကိုသာသိတော်ဝိဇ္ဇာဟူသောအကြောင်းကြောင့်သင်္ခါရပုညာပိသင်္ခါရအပုညာပိသင်္ခါရအာနိစာပိသင်္ခါရတရားတို့သည်ဆိုပြီးတော့ပါဠိတော်မှာနောက်ဆုံးမှာပါပါတော့တံပဝံတိဆိုတာမပါဘူးလားအဲ့ဒီဝัจจတခုထဲမှာရှိနေတဲ့နောက်ဆုံးကရှိနေတဲ့ main ကရိယာရှိတဲ့နောက်ကတံပဝံတိအဲ့ဒီတံပဝံတိဒီပုတ်တိုင်ပုတ်တိုင်မှာဘူဝုံနဲ့လိုက်လိုက်ဧကဝုံနဲ့လိုက်လိုက်ပါမယ်အခုသင်္ခါရတရားတို့ဒီဆိုကားမြတ်တံပဝံတိဖြစ်ပေါ်ရလာကြကုန်၏ဟုတ်လားဒီတဲ့သွားမှာအဲ့ဒီမြန်မာနဲ့စိုက်ပြီးတော့ပြေးကြည့်မယ်နော်အဝိဇ္ဇာပစ္စယသိတဲ့တည်းကိုမသိမသိတဲ့တည်းကိုသာသိတော့အဝိဇ္ဇာဟူသောအကြောင်းကြောင့်သင်္ခါရပုညာပိသင်္ခါရအပုညာပိသင်္ခါရအာနိစာပိသင်္ခါရတရားတို့သည်ဗံဘဝံတိဖြစ်ပေါ်လာကြကုန်၏ဒီလိုပြန်လိုက်ဒါဆိုရင်ပါဠိတော်ကိုရွတ်တဲ့အခါမှာဩဒီလိုအကြောင်းကြောင့်ဒီလိုဖြစ်ပေါ်လာတာလားတခါတည်းနဲ့မြတ်စွာဘုရားဗောဓိမင်းအောက်မှာနှလုံးသွင်းတယ်လို့အဲ့ဒီလိုသွင်းနေရမယ်နော်ခင်ပြေးကြည့်အောင်အဝိဇ္ဇာပစ္စယသိတဲ့တည်းကိုမသိမသိတဲ့တည်းကိုသာသိတော်အဝိဇ္ဇာဟူသောအကြောင်းကြောင့်သင်္ခါရပုညာပိသင်္ခါရအပုညာပိသင်္ခါရအာနိစာပိသင်္ခါရတရားတို့သည်တံဘဝံတိဖြစ်ပေါ်လာကြကုန်၏အဝိဇ္ဇာပစ္စယသင်္ခါရရွတ်လိုက်တိုင်းနှလုံးသားအာယုန်ထဲမှာဒီလိုပြုတ်ရမယ်နှလုံးပြောင်းမယ်ဘောဓိပင်အောက်ကိုမမြတ်စွာဘုရားဆင်ခြင်တယ်အိန္ဒိယသွားပြီးတော့ဖျားဖူးတဲ့အခါမှာဗောဓိမင်းအောက်မှာဒီပါဠိကိုရွတ်ရင်ဘယ်လိုဆင်ခြင်ပြီးတော့ဖူးရမလဲဆိုတာအပေတကပိတ်ရှင်ဒီလိုရွတ်ရမယ်ဟုတ်လားဒီအတိုင်းပစိန်ဘောက်ပုံစံမျိုးနဲ့ရှိခိုးယုံတဲ့ကတော့မကြံဘူးနော်ဓမ္မနုဒ္ဓိပါဝနာနဲ့ဖွင့်ရမှာဩမြတ်စွာဘုရားဖျားဖြစ်ပြီးလက်စင်ကိုရတိုင်တိုင်နေတဲ့အရှင်ခါကာလမှာပထမဆုံးပလင်ကပတ်တာဟာဗောဓိမင်းအောက်မှာမြတ်စွာဘုရားရှေ့ဥစွာဆင်ခြင်တဲ့တရားဟာဒီလိုဆင်ခြင်ပါလားဒီပါဠိကိုရွတ်တဲ့အခါမှာဘုရားရှင်နှလုံးသားထဲမှာဒီအကြောင်းကြောင့်ဒီလိုဖြစ်ပေါ်တယ်ဆင်ခြင်ခဲ့တယ်တပုတ်လောက်ပဲဆင်ခြင်ဆင်ခြင်ဖြစ်နေလို့ရှိရင်ပရိသတ်တော်ပါဠိတော်အဲ့ဒီအင်္ဂါ12ပါးကြောင့်ဖြစ်ပေါ်လာဆင်ခြင်ဖူးတဲ့အခါမှာအိန္ဒိယဖျားသွားမှုရဲ့တကယ်အပင်တကယ်ပိုက်ရှင်ဒီလိုဆင်ခြင်ပြီးတော့ဒီပါဠိရွေးပြီးပူဇော်ရမယ်လို့ဆိုတာပြန်ပြီးပူဇော်ကြည့်လိုက်ပါအဝိဇ္ဇာပစ္စယတိတဲ့တည်းကမသိမသိတဲ့တည်းကသိသောအဝိဇ္ဇာဟူသောအကြောင်းကြောင့်ပုညာပိသင်္ခါရအပုညာပိသင်္ခါရအာနိစာပိသင်္ခါရတရားဖြစ်ပေါ်လာကြတယ်ဒီလောက်တော့သဘောပေါက်နောက်သင့်သွားမယ်အောက်မှာအဝိဇ္ဇာဟူသည်တိတဲ့တည်းကမသိမသိတဲ့တည်းကသိသောတရားဝါအသိဉာဏ်ပညာဤစံကြံမဲ့ဖြစ်သောတရားတေကိုကောက်လို့ရှင်ပါကောင်းတော့အာဟုသောဆိုင်ဆင်းနှပါမှာရှိနေတဲ့မောဟစေတိုင်းဒါကြောင့်အတိတ်ပြေကိုအဲ့ဒီတရားကိုမှဆိုတဲ့စကလုံးမှာပေါအောင်ပြေးမယ်ဆိုလို့ရှိရင်အဝိဇ္ဇာပစ္စယသိတဲ့တည်းကိုမသိမသိတဲ့တည်းကိုသာသိသောအကုသိုလ်ဆိုင်ဆင်းနှပါနဲ့ရှင်သောမောဟစေရတဲ့အမိခံထားသောအဝိဇ္ဇာဟူသောအကြောင်းကြောင့်ဒီလိုမြင်လာရတယ်နောက်ထပ်တစ်ဆင့်တက်ပြီနော်ခရီးဆင်ခြင်ပုံလေးကိုပိုလွင်အောင်ခုမှပြောတော့မယ်နော်ဟောဘက်ဆက်ဝင်ကိုတော့အသားလေးမကြည့်ပါနဲ့အောင်နော်ဒီဥစ္စာဒီမှာပိုလွင်ထင်ရှားပြောပါလိမ့်မယ်မဟုတ်ဆိုဆက်ဝင်ထဲမှာအာရုံရောက်နေမှာဆိုလို့အောက်ကတရားကိုဆိုတဲ့စကလုံးကိုကြည့်ထားဟောမသိတဲ့တည်းကိုမသိမသိတဲ့တည်းကိုသာသိသောအဝိဇ္ဇာဆိုတဲ့စကလုံးနဲ့သုံးထားပေမဲ့မိမိတို့ကအပိဓမ္မာသင်ထားတဲ့ပုဂ္ဂိုလ်ဖြစ်သည့်အတွက်ကြောင့်အဲ့ဒီအဝိဇ္ဇာသည်လောဘမှုစိတ်၈ပါးမှာပါနေတဲ့မောဟတစ်ခုပါတယ်ဒေါသမှုစိတ်၂ပါးထဲမှာပါနေတဲ့ရှင်နေတဲ့မောဟလေးပါတယ်မောဟမှုစိတ်၂ပါးထဲမှာရှင်နေတဲ့မောဟလောဘဒေါသမောဟဆိုတဲ့အကုသိုလ်စိတ်၂ပါးလုံးမှာရှင်နေတဲ့မောဟကိုပဲနဲ့ဒီညာမှာဘာလို့ခေါ်တော့အဝိဇ္ဇာလို့ခေါ်တာဒါကြောင့်အပြည့်အစုံဖယားရှင်ဆင်ခြင်တဲ့ပုံစံမျိုးနဲ့နှလုံးသွင်းပြီးတော့ပြေးကြည့်အဝိဇ္ဇာပစ္စယသိတဲ့တည်းကိုမသိမသိတဲ့တည်းကိုသာသိသောလောဘမှုစိတ်၈ပါးဒေါသမှုစိတ်၂ပါးမောဟမှုစိတ်၂ပါးလို့ဆိုတဲ့အကုသိုလ်စိတ်၁၂ပါးမှာရှင်နေတဲ့မောဟအဝိဇ္ဇာဟူသောအကြောင်းကြောင့်သင်္ခါရပုညာပိသင်္ခါရအပုညာပိသင်္ခါရအာနိစာပိသင်္ခါရတရားတို့သည်တံဘဝံတိဖြစ်ပေါ်၍လာကြကုန်၏ဒီလိုဆင်ခြင်ရမှာရပြီလားပြေးကြည့်လိုက်စမ်းပါအဝိဇ္ဇာပစ္စယ
I'm not sure if you're going to be able to do that.
ไม่อยากไม่อยากเนี่ยเนี่ยเนี่ยๆมาตีตีแท้ดีก็ไม่ตีไม่ตีแท้ดีก็ตาตีต่อสวดในนามอวิสาจามาเนเนชาနေတယ်ไอ้ဒီနေရာထဲမှာပျာလာလို့ကိုယ်ကပတ်ကြိုက်ထားလိုက်အဲ့ဒါဘာထည့်ရမှာအောက်ကတရားကိုထည့်ရမယ်เนาะတိတော်နဲ့အဝိဇ္ဇာကြမှာအော်လောဘမှုဒေါသမှုတွေမထင်နဲ့အကုသိုလ်ဆယ်စင်းတစ်ပါးနဲ့ရှင်တော်မောဟအဝိဇ္ဇာလို့သုံးလိုက်မောဟနဲ့အဝိဇ္ဇာအတူတူပဲเนาะဟိုတခါတည်းသုံးလိုက်အော်ဖခင်ကတော့မောဟနဲ့သုံးသောအဝိဇ္ဇာနဲ့သုံးသောဒါပဲဆိုတာသိတယ်ဥစ္စာကပိုးထင်ရှားအောင်မောဟရဲ့အဝိဇ္ဇာရဲ့နှခုလုံးအမိတက်လည်းမကောင်းဘူးလားပုဂ္ဂိုလ်တူတရားမှာအမိ2မျိုးရှိတယ်အခုဒီမှာလည်းပဲအကုသိုလ်ဆယ်တန်းလိုက်ပင်ရဲ့အမိနဲ့ပြောရင်မောဟပဲပဋိစ္စသုပ္ပါဒ်စကလုံးနဲ့ပြောရင်အဝိဇ္ဇာဒါပဲကွာတာမောဟဆိုတာလည်းအဝိဇ္ဇာအဝိဇ္ဇာဆိုတာလည်းမောဟပဲအရာတစ်ခုဝတ္ထုတစ်ခုလုံးမှာအမိ2မျိုးကတော့ချိကြတယ်နော်အခုစေတသိက်ပိုင်းခန္ဓာထဲမှာအကုသိုလ်စေတသိက်ထဲမှာမောဟဆိုတဲ့အမိသည်အခုပရိစ္ဆာသမုပ္ပါခန္ဓာမှာမောဟဆိုတဲ့အမိနဲ့မလာဘူးဘာအမိနဲ့လာတော့အဝိဇ္ဇာဒါကြောင့်ဥစဉ်တော်ဒီမှာရေးထားတဲ့တိသောဆိုတဲ့စကလုံးနဲ့အဝိဇ္ဇာဆိုတဲ့ကြားထဲမှာပါတိရမှာအကုသိုလ်စေစနှစ်ပါးနဲ့ရှင်သောမောဟစေတသိက်တရားကိုသိမှန်ထည့်ရမှာနော်အဲ့တော့တစ်ခေါက်ပြန်ပြပြမယ်အဲ့ဒီနေရာလေးကိုကိုယ်အာရုံပြုထားပါအဝိဇ္ဇာပစ္စယသိတဲ့တီကိုမသိမသိတဲ့တီကိုသာသိတော့အကုသိုလ်စိတ်စေနှပါးနဲ့ရှင်သောမောဟအဝိဇ္ဇာဟူသောအကြောင်းကြောင့်ပရမတ္ထတေကိုသင်္ခါရပုံလွန်သွားပြီပေကြည်ဒီတခုကိုလေ့ကျင့်ရတော့လို့ရှင်နောက်ထပ်အလုံးအကောင်လုံးဥစ္စာနဲ့ပြီးပါပြီနော်ဆိုတတ်ဖို့အတွက်ရေးကြည့်တာဆိုခြင်းမှာအဝိဇ္ဇာပစ္စယတဲ့ဝါရီရတဏ္ဍာမှာတိတဲ့ဒီကိုမသိမသိထိုက်ဒီကိုသာတိတဲ့ဒီအကုသိုလ်ဆက်စနှစ်ပါးမှာရှင်နေတဲ့မောဟလောဘနဲ့ရှင်သောမောဟဒေါသနဲ့ရှင်သောမောဟနော်မောဟပစံနှစ်ပါးမှာရှင်နေမောဟအဲ့ဒီလိုမောဟအမျိုးဆုံးဟိုအလုံးကိုဒီညာမှာပါလေအဝိဇ္ဇာအဲ့ဒီရာကြောင့်ဘာဖြစ်လာတော့ပုညာပိသံရာအဝုနာပိသံအာနိသပိသံခါရဖြစ်ပေါ်လာတယ်ဟိုတစ်ခုစီတစ်ပတ်စီရှင်းသွားမယ်ကဲအဝိဇ္ဇာကိုဒီတိုင်အောင်ဥစဉ်တို့သိပြီးသဘောပေါက်ထားတာကတိတဲ့တာကိုမသိမသိထိုက်ဒီကိုသာတိတဲ့အကုသိုလ်စိတ်စဉ်းစားမှရှင်နေတဲ့မောဟဆိုတဲ့အကြောင်းကြောင့်နောက်ကသင်္ခါရ၃မျိုးဖြစ်ပေါ်လာတယ်ဒီလောက်တော့ထင်တယ်ဒီတော့အဝိဇ္ဇာနဲ့ပတ်သက်ပြီးတော့အထာကရာတရားဖွင့်ရဆိုလို့ရှိရင်အဝိဇ္ဇာ၈မျိုးကိုတစ်ခါထပ်ပြီးတော့ကြည့်ရမယ်ဖယားရှင်ဒီလောက်သာအာယုပြုဆင်ခြင်လားဆိုတဲ့အခါမြတ်စွာဘုရားဗောဓိမင်အောက်မှာဆင်ခြင်သွားတာကဒီတိုင်မကလေးနဲ့ပါတယ်ဆိုတာကအောက်မှာအဝိဇ္ဇာဤဖုံးကွေရာဌာန၈မျိုးဒါလည်းသိဖို့လိုတယ်နော်ဗောဓိမင်အောက်ကိုအိန္ဒိယသွားဖယားပူးတဲ့အခါမှာသိရတာရှိနေတယ်ဒီမှာနင်းနေလောက်ကြည့်လိုက်အဝိဇ္ဇာဤဖုံးကွေရာဌာနဘယ်လိုမျိုးရှိတော့ရှင်မျိုးရှိတယ်ဖုံးကွေရာဌာနရှင်မျိုးဆိုတဲ့အဝိဇ္ဇာရှင်မျိုးပြောလိုက်တာ ਨੇ အတူတူပဲဖတ်ကြည့်စမ်းပါအဝိဇ္ဇာဤဖုံးကွေရာရှိဌာနပါလေဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာဤလေးပါးကိုမသိအောင်ဖွင့်ကြွေထား၏ဒီလေးပါးနဲ့ရပြောမယ်အောက်ကိုအောက်လေးပါးကိုသာလေးထားတဲ့ဒီလေးပါးမှရှင်းသွားဒုက္ခသစ္စာကိုနဲ့ပတ်သက်ပြီးတော့မသိအောင်ဖွင့်ကြွေထားသည်အဝိဇ္ဇာပဲသမုဒိယသစ္စာနဲ့ပတ်သက်ပြီးတော့မသိအောင်ဖွင့်ကြွေထားတာအဝိဇ္ဇာနိရောဓသစ္စာနဲ့ပတ်သက်ပြီးတော့ဖွင့်ကြွေထားတာအဝိဇ္ဇာမေဃသစ္စာနဲ့ပတ်သက်ပြီးတော့ဖွင့်ကြွေထားတာအဝိဇ္ဇာဒုက္ခကိုဒုက္ခမှမသိအောင်ဖုံးကွေထားတာလေအဝိဇ္ဇာတစ်မျိုးသမုဒိယကိုသိစ္စာကိုသမုဒိယသိစ္စာမှမသိအောင်ဖုံးကွေထားတာကိုလေအဝိဇ္ဇာနိရောဓသစ္စာနဲ့ပတ်သက်ပြီးတော့လေမသိအောင်ဖုံးကွေထားတာအဝိဇ္ဇာဘေကသစ္စာနဲ့ပတ်သက်ပြီးတော့ဖုံးကွေထားတာအဝိဇ္ဇာဒီလိုဖြစ်သွားတယ်ဒီတိုင်အောင်အနဲ့ပြရင်အတိတ်ပြတစ်မျိုးထည့်သားပြီကဲဒီလေးခုကိုရင်မှတ်ထားလိုက်ပါပြီးမှအောက်ကဆက်ဖတ်ပါငါပုပ္ပန္တာ
เอ
ုပေါင်းအားလုံးတန်ရှားအပြင်တက်ကပဲနေပြီးတော့ရှိတိပဲနှမျိုးတော့ရှိမျိုးတဘောပေါက်ထရမှာကမသိအောင်ဖုံးကွေထားတာမှန်သမျှကိုအဝိဇ္ဇာလို့မှတ်ဒီထက်မှဒုက္ခသစ္စာဒုက္ခကိုဒုက္ခမှမသိအောင်ဖုံးကွေထားတာသည်ဒုက္ခသစ္စာနဲ့ပတ်သက်သပြီးတော့ဖြစ်ပေါ်လာသောအဝိဇ္ဇာသမုဒိယသစ္စာသမုဒိယကိုသမုဒိယမှမသိအောင်နော်ဒါကတော့ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာနဲ့ပတ်သက်ပြီးတော့တန်ခေါပနာဘိက္ခေဒုက္ခအရိယသစ္စာစာတိပိဒုက္ခသရာပိဒုက္ခရာတိဒုက္ခစသည်ဖြင့်ဓမ္မစကြာနဲ့ဖွင့်ရင်တပိုကောင်းတာပေါ့ဒီမှာကတော့အဲ့လိုဒုက္ခအကျေဥစ္စနဲ့မပြောတော့ဘူးနော်အမှန်ကတော့ပရမတ္ထတရားနဲ့ပြောရမယ်ဆိုလို့ရှိရင်လောကီဆိုင်81ပါးစေတသိက်လောဘကျင်သောစေတသိက်52ပါးယုတ်28ပါးကိုဒုက္ခသစ္စာလို့ပြောတာဓမ္မစင်ကပဝတနာသုတ်တံမြင်နဲ့ပြောရမယ်ဆိုလို့ရှိရင်စာတိပိဒုက္ခပရိသန္တေနေရတာဒုက္ခသရာပိဒုက္ခဩရတာဒုက္ခရာတိပိဒုက္ခအနာယောဂဝေဒနာခံစားနေစေခံရတာဒုက္ခမရဏပိဒုက္ခပါလေတရားရာလေဒုက္ခအပိယံပြောဒုက္ခမရှင်းမနေတဲ့ပုဂ္ဂိုလ်တွေနဲ့အတူနေရတာလေဒုက္ခပိယဝေပြောဒုက္ခအားလေကိုယ်နဲ့မတည့်တဲ့ပုဂ္ဂိုလ်တွေနဲ့အတူနေရတာလေဒုက္ခစသည်ဖြင့်ဒုက္ခတွေအများကြီးရှိတဲ့အဲ့ဒီလိုဒုက္ခဒုက္ခမှမသိအောင်ဖုံးကွေထားတာကိုပဲဘာလို့ခေါ်တော့အဝိဇ္ဇာဓမ္မစကြာနဲ့ရှင်းဒီတိုင်းပဲသွားမှာသမုဒိယလည်းပဲဒီတိုင်းပဲသွားမှာဥစဉ်အဲ့ဒါနဲ့မရှင်းဘူးဒီမှာအဘိဓမ္မကိုရှင်းခံပြီးတော့ရှင်းသွားမယ်နော်ဖယားဘောဓိပင်အောက်မှာဆင်ခြင်တာဘာလဲဆိုတော့ပဋိစ္စသောအစဉ်တစ်ပါးမှာတစ်ခုတစ်ခုအဝိဇ္ဇာပြည့်စင်ရသင်္ခါရလို့ယွင့်လိုက်ပြီးတော့ဆန်ကျန်တဲ့အခါမှာအာယုန်ထင်းမှာအနဲ့တက်ပြဘယ်လောက်ထိလင်းနေတယ်ဆိုတာကိုပအောင်လို့ဒီရတဲ့ထေပြောထားတာ။ gain အခုပရိသတ်တွေသိနေတာကဒုက္ခကိုဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့မကုံအောင်ဗာလဲမသိအောင်ဖုံးလွှမ်းထားခြင်း။သမုဒိယသစ္စာနဲ့ပတ်သက်ပြီးတော့သမုဒိယကသမုဒိယမှမသိအောင်ဖုံးကွယ်ထားခြင်း။နိရောဓသစ္စာနဲ့ပတ်သက်ပြီးတော့ဗာလဲဖုံးကွယ်ထားခြင်း။ဟာလားဒုက္ခရှိချင်နိဗ္ဗာန်ကနိဗ္ဗာန်မှမသိအောင်ပြောတာ။မေဃသစ္စာနဲ့ပတ်သက်ပြီးတော့လည်းမသိအောင်ဖုံးကွယ်ထားခြင်းပုပ္ပန္တဆိုတာကမိမိတို့အတိတ်ကဖြစ်ခဲ့မှုသောခန္ဓာအာယတနာဓာတ်အဖို့စုနဲ့ပတ်သက်ပြီးတော့လည်းမသိရင်ဖုံးကွေထားတယ်။အပရိန္ဒအနာဂတ်ဘဝမှာဖြစ်လာမည့်ခန္ဓာအနာဒအဖို့စုနဲ့ပတ်သက်ပြီးတော့လည်းမသိရင်ဖုံးကွေထားတယ်။ပုပ္ပန္ဒပရိန္ဒရှေးဘဝနောက်ဘဝတို့မှာဖြစ်ခဲ့ပြီးတာနဲ့ဗာလဲဖြစ်လက်တခန္ဓာအနာဒနှမျိုးစုံနဲ့ပတ်သက်ပြီးတော့လည်းမသိရင်ဖုံးကွေထားတယ်။နောက်ပြီးတော့ပဋိစ္စသမုပ္ပါဒတရားတွေနဲ့ပတ်သက်ပြီးတော့လည်းအမှန်တဘောကိုမသိအောင်ဖုံးကွေထားတာဒီအလုံးဝိစာအဲ့ဒီတော့လေးလေးနဲ့နဲ့ဖျားနှလုံးသွင်းတယ်လို့နောက်ထပ်တခါဒီထက်အထက်ကပေးခဲ့ပြီးတော့အနက်ထက်ပိုလေးနဲ့အောင်တခါဘယ်လိုပေးရမှာလဲအထက်ကပါဠိကိုအသာလေးထားလိုက်အဝိဇ္ဇာပစ္စယဒုက္ခသစ္စာနဲ့မသိအောင်ဖုံးကွေထားခြင်းသမုဒိယသစ္စာနဲ့ပတ်သက်ပြီးတော့သမုဒိယမှာမသိအောင်ဖုံးကွေထားခြင်းနိရောဓသစ္စာနဲ့ပတ်သက်ပြီးတော့လေနိရောဓသစ္စာမှာမသိအောင်ဖုံးကွေထားခြင်းမေဃသစ္စာနဲ့ပတ်သက်ပြီးတော့လေမေဃသစ္စာမှာမသိအောင်ဖုံးကွေထားခြင်းအတိတ်ဘဝကဖြစ်ခဲ့မှုသောခန္ဓာအာယနာတ္တဖို့စုကိုလည်းမသိအောင်ဖုံးကွေထားခြင်းအနာဂတ်နဲ့ဖြစ်မည်ဖြစ်လာမည်ခန္ဓာအနာတ္တဖို့စုကိုလည်းမသိအောင်ဖုံးကွေထားခြင်းရှေ့ဘဝနောက်ဘဝလို့ခေါ်တဲ့အတိတ်အနာဂတ်ဘဝတို့၌ဖြစ်ပြီးဖြစ်လက်တဲ့ခန္ဓာအာယနာတ္တဖို့စုနှမျိုးစုံကိုလည်းမသိအောင်ဖုံးကွေထားခြင်းပဋိစ္စသမုပ္ပါဒတရားတို့၏အမှန်တဘောကိုလည်းမသိအောင်ဖုံးကွေထားခြင်းဟုသောဝိဇ္ဇာဟုသောအကြောင်းကြောင့်သင်္ခါရပုညာပိသင်္ခါရအပုညာပိသင်္ခါရအနိစ္စပိသင်္ခါရတရားတို့သည်ဘာမဝန္တိဖြစ်ပေါ်လာကြကုန်၏သင်္နာပေါ်ရှာတဲ့ဥပုစိတ်တပိဝန္တာဘောဓိမြတ်အောင်အဝိဇ္ဇာပစ္စယသင်္ခါရရွတ်တဲ့ဘာအာယံပြုဖူးတွေ့လဲဆို။အော်ဖယားဒီလိုနှလုံးသွင်းသွားတဲ့ဥစဉ်ကပရိယာတညာသိနဲ့လောက်တာ။ခန္ဓာညာရောက်နေတဲ့ဥစဉ်မလောက်ပါဘူး။နော်။ခန္ဓာပရိစ္ဆာသုံးပါးနဲ့မဖူးဘူး။ဥစဉ်ကတော့တညာသိနဲ့ဒီလိုတော့ပူဆိုတယ်။နော်။အဲ့တော့ပရိသတ်တွေကိုလည်းအဲ့လိုပူဆိုရှင်းတယ်။ပူဆိုရှင်းတယ်။တစ်ခေါက်လဲဆိုကြည့်စမ်းပါ။အထက်ကအနဲ့မှာဆိုင်တော့နော်။အထက်ကသိတဲ့ဒီကောမသိမသိတဲ့ဒီကောသာသိတော့အကုသိုလ်ဆိုင်စင်တစ်ပါးနဲ့ရှင်တော့မောဟအဝိဇ္ဇာဥသောအကြောင်းကြောင့်ပြန်ပြီးတော့အကျေဖွင့်လိုက်လို့ရှိရဲ့။ဒါပဲအောက်ကရှိတာရှိပါလုံးပါတယ်။ဒီတစ်ခေါက်ပေးပြမယ်။စိတ်စိတ်ထဲကလိုက်ပြီးတော့ရွတ်ပေးနော်။အဝိဇ္ဇာပစ္စယသင်္ခါရကိုပူဇော်ကြည့်မယ်။အဝိဇ္ဇာပစ္စယဒုက္ခသစ္စာနိုင်မသိအောင်ဒုက္ခသစ္စာကိုလို့ပဲသုံးလိုက်ကံပုံနဲ့ဒုက္ခသစ္စာကိုမသိအောင်ဖုံးကွေထားခြင်းသမုဒိယသစ္စာကိုမသိအောင်ဖုံးကွေထားခြင်းနိရောဓသစ္စာကိုမသိအောင်ဖုံးကွေထားခြင်းအတိတ်ကဖြစ်ခဲ့မှုသောခန္ဓာအနာတ္တဖို့စုတို့ကိုမသိအောင်ဖုံးကွေထားခြင်းအနာဂတ်ဖြစ်ဖြစ်မိခန္ဓာအနာတ္တဖို့စုကိုမသိအောင်ဖုံးကွေထားခြင်းရှင်းနောက်ဘဝတို့နဲ့ဖြစ်မိခန္ဓာအာယရဏတ္တဖို့စုတို့ကိုလည်းမသိအောင်ဖုံးကွေထားခြင်းပဋိစ္စသမုပ္ပါဒတရားတို့အမှန်တဘောကိုမသိအောင်ဖုံးကွေထားခြင်းဟုသောအဝိဇ္ဇာဟုသောအကြောင်းကြောင့်သင်္ခါရပုညာပိသင်္ခါရအပုညာပိသင်္ခါရအာနိစ္စပိသင်္ခါရသဘောတရားတို့သည်ပံဘဝန္တိဆက်တိတ်ဆက်တိတ်ဖြစ်ပေါ်ရလာကြလေကုန်၏တပည့်ရွယ်လေသည်နဲ့တပြိုင်နက်ကုသိုလ်စိတ်တွေကအများကြီးအများကြီးဒီထဲမှာဖြစ်လာတယ်နော်ဒီထက်တခါထပ်ပြီးအကျေရှိပြီးပေးမယ်နော်ကဲညာတဖြည်းဖြည်းဆန့်လာပြီနော်ဥစဉ်တော့ပထမသိတဲ့တွေကမသိမသိတဲ့တွေသာဝိဇ္ဇာဥသောအကြောင်းကြောင်းလို့ပေးတယ်နောက်တခါပရမတ်တရားကိုတေကိုထည့်ပြီးတော့အကုသိုလ်စင်နမောနဲ့ရှင်သာမောဒီတခါဒီတက်ပို့ပြီးလင်းနေအောင်ခါထပ်ပေးကြည့်လိုက်ပါဆိုကြည့်ပါအဝိဇ္ဇာပစ္စယာ ဲ့လိုဖူးလိုက်ရပိုးအရသာရှိသွားတယ်အတုကသညုံရှင်လို့ရှိရင်ဝိဇာပြစ္ဆေယဒုက္ခသမုဒယနိရောဓမဂ္ဂပုပ္ပန္တပရန္တပုပ္ပန္တပရန္တပရိစ္ဆာသုပ္ပါဆိုတဲ့ရှိဌာနအပေါ်မှာမတိအောင်ဖုံးကွေထားခြင်းဆိုတဲ့ဝိဇာဟူသောအကြောင်းကြောင့်သင်္ခါရပုညာပိသင်္ခါရအပုညာပိသင်္ခါရတို့သည်သံဝန္တိဖြစ်ပေါ်လာကြဟုံးဆိုအလုံးတို့ပါသွားတယ်နော်ဥစ္စာတိအပိဓမ္မာလည်းသင်လာတဲ့ပုဂ္ဂိုလ်ဖြစ်သည့်အတွက်အစိုင်တိုင်းတက်လာသည့်ပုဂ္ဂိုလ်တွေဒီလောက်တော့သိအောင်လုပ်ရမယ်မဟုတ်ဆိုရင်တာမန်ရိုးရိုးအပေါ်ယံကျိုးလောက်ပဲဖရာဒီလိုနှလုံးသွင်းတယ်လို့ထင်ကောင်းထင်ကြလိမ့်မယ်ဒီအထက်မှာဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ဥစဉ်ကြည်ရှင်းရယ်ဘယ်ထောက်ရမှာတော့ဣဒံခောပနာဘိကဝေဒုက္ခရိယသိစ္စာစာတိပိဒုက္ခစာတိဖြင့်ဟောဘက်ကသွားတော့မယ်ဘယ်ဘက်သွားမှာလဲဓမ္မစကားဘဝတနာသုတ်တံပဲသွားမသွားဘူးရပြီသားဒီလိုပဲရပြီသားလို့ပြောလိုက်တာကောင်းတယ်နော်အဲ့တော့အဝိဇ္ဇာတခုတွေကရှိကသွားလို့ရမှာမဟုတ်တော့ဘူးနော်အဲ့တော့ဒီမှာသိစေရှင်တာကသင်္ခါရအပိုင်းကလေးပဲမပါသေးဘူးအဝိဇ္ဇာတခုတွေပဲဥစဉ်ပြောရသေးတယ်ပြီးတော့အဝိဇ္ဇာဆိုတဲ့နဲ့ပတ်သက်ပြီးတော့ပရမိတ်ထဆက်စိတ်တရားကိုလည်းပြောလိုက်ပြီဆိုလို့ရှိလောဘမှုဒေါသမှုမောဟမှုဆိုတဲ့အကုသိုလ်စိတ်နှစ်ပါးမှာရှင်နေတဲ့မောဟစိတ်တစ်တိုက်ပဲဒါပေမဲ့ဒီမောဟသီးသိထိုက်တာကမသိမသိထိုက်တာကိုသတိတဲ့သဘောလက္ခဏာရှိတဲ့အဲ့ဒီဟာဒီဘယ်နေရာမျိုးလဲဆိုလို့ရှိရင်ဒုက္ခသစ္စာစသောဌာနရှင်းမျိုးနဲ့ပတ်သက်ပြီးတော့မသိတာကိုပဲအဒီမှာပရိစ္ဆာသုံးပါးမှာအဝိဇ္ဇာလို့ခေါ်တာ။ကြံတဲ့နေရာဌာနမှာမသိတာကိုဒီမှာအဝိဇ္ဇာလို့ဆိုလိုတာမဟုတ်ဘူး။အလွန်အလွန်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်တို့မဟုတ်လား။သိတဲ့သိတဲ့တော့အရှက်အလက်ကိုပိုင်ပိုင်နိုင်နိုင်ကိုကလိုက်ပြီးတော့မသိတာမျိုးကိုဒါအဝိဇ္ဇာလို့ဆိုလိုတာမဟုတ်ဘူးနော်။ပါဠိကလာတာကသရုသူအရိယသိစေသူပုပ္ပန္တာတိသူသရုသူအဉ္ဇဏသေတနာမှာဟုတ်လား။အေတံဤအဝိဇ္ဇာဆိုတဲ့အမည်သည်သရုသူအရိယသိစေသူဒုက္ခသမုဒိယနိရောဓမဂ္ဂဆိုတဲ့အရိယသိစ္စာ၄ပါးတို့၌၎င်းပုပ္ပန္တာတိသူပုပ္ပန္တာအပရန္တပုပ္ပန္တာပရန္တဆိုတဲ့၃ပါး၌၎င်းပရိစ္ဆသုပ္ပါဒေသူစာပရိစ္ဆသုပ္ပါဒိယတို့၌၎င်းအညာနတမသိမှုဆိုတဲ့သဘောတရားကိုပြန်လျင်အဝိဇ္ဇာပါဠိကဒီတိုင်းလာတာကိုဖွင့်တာထားတာ၄ရာအဲ့ဒါကိုကြည့်ပြီးတော့သင်ကြုံထားတာဟိုနေနေတော့အရှင်တို့ပြေးရလိမ့်မယ်နော်ဘာလို့ဆိုတော့ဇယားထဲမှာတော့တာမန်လေးပဲပါမယ်နော်စိတ်ဝင်ထဲမှာလေးပါတယ်အဝိဇ္ဇာကြောင့်ဘာဖြစ်တယ်ဆိုအဝိဇ္ဇာစတာဘာမှမသိဖြစ်မယ်ဒါကအစတယ်နာနေထားဘွားကဒုက္ခကိုဒုက္ခမှမသိအောင်ဖုံးလိုက်တာဗမုဒိယသမုဒိယမှမသိအောင်ဖုံးကွေရတာစသည်ဖြင့်ဒီလိုပဲယူလိုက်။နောက်ဆုံးအိန္ဒိယရာဘောဓိမြာဖုံးဖူးတွေ့တဲ့အခါမှာတော့ဒီအ내လောက်တော့အာရုံပြုထားလိုက်နော်။ရအောင်ကြက်ထားတန်ရတော့ပို့ပြီးတော့ကောင်းတာပေါ့နော်။ကိုကအာရုံပြုတဲ့အခါမှာကိုကရန်ကုန်မှာမွေးဖွားလာတဲ့ပုဂ္ဂိုလ်တရားကိုရန်ကုန်ဆိုတဲ့စကလုံးကိုရွတ်လက်သီးနဲ့တပြိုင်နဲ့ရွှေတုံဖျားကြီးတိုင်းနော်ထိမှာပေးနေမှာရှိတယ်မသိနိုင်ဘူးလား။သိနိုင်တဲ့သုတေဖရာကဘေနာမှာရှိတယ်လေဆိုင်ကဘေနာဘူတာကြီးကဘေနာမှာအကောင်လုံးသိတယ်ဟုတ်လားဘေနာမှာဘာမျိုးနဲ့ဘေနာဘာမျိုးကွဲကွဲကွဲကွဲကြီးဝင်တယ်အနာဂေနာဆိုတဲ့စကားလုံးကိုရွတ်လက်သီးနဲ့တပြင်းနာဂေနာနဲ့ပတ်သက်ပြီးတော့ဘေရာကနံပါတ်1နဗျာကနံပါတ်2စသည်ဖြင့်ရုပ်ရှင်ကဘေနာမှာရှိတယ်အာရုံပြုသလိုအဝိဇ္ဇာပြည့်စင်အသင်္ခါရရွတ်လက်သီးနဲ့တပြင်းနဲ့အော်အဝိဇ္ဇာဆိုတာဒါပါလားဒါကြောင့်ဒါဖြစ်တယ်ဆိုတာဖရာဘောဓိပင်အောင်မှာဆင်ခြင်သွားတာဒါပဲအဝိဇ္ဇာပြည့်စင်အသင်္ခါရရွတ်လက်တဲ့တပြင်းနဲ့ဒါတွေကိုတခါတည်းအာရုံပြုနိုင်ရမယ်နှလုံးသွင်းနိုင်ရမယ်အော်လောကန်တညာရောက်မလုပ်နိုင်တော့မှတညာသိထောက်တော့ပါလေသိကိုသိထားမယ်နော်အဲ့ဒါဟာတိတ်ရတာရှိတယ်တကယ်ကျင့်ကြံကြိုးအားထုတ်တဲ့အခါမှာလည်းမမှားတော့ဘူးဒီမြေပုံရှိရင်မှားစရာရှိသေးလားမရှိတော့ဘူးဒီတိုင်းပဲသွားမှာပဲကဲအောက်ကိုဆက်ပြီးတော့ဖတ်ကြည့်စမ်းပါမသိတဲ့အဝိဇ္ဇာမဟုတ်ပြောပြီးသွားပြီ။ဟောလည်းရပဲစာမျက်နှာသွားလိုက်အောင်။မင်္ဂါရာနောက်မှာလက်သေးခွင့်နဲ့ပါထိတာတော့မှန်ပုံဝန်တီပဋိစ္စသမုပ္ပါပါဠိတကိုရွတ်တဲ့အခါမှာဧဝမေတ္တသကေလသဒုက္ခကန္တသသမုဒယောဟောတိဒါနောက်ဆုံးနေကုန်ပိုင်းမှာနော်။နေကုန်ရဲ့အထက်မှာဇာတိပစ္စယသရမရဏပောကပရိဒီဝဒုက္ခဒေါမနသူပါယသမှန်ပုံဝန်တီအဲ့ဒီမှန်ပုံဝန်တီဆိုတဲ့ပဋိစ္စသမုပ္ပါပါဠိတို့ကြီးရဲ့နောက်ဆုံးမှာရှိနေတဲ့ကရိယာကိုအဝိဇ္ဇာပစ္စယသင်္ခါရနောက်မှာလေဒီတံပဝန်တိဖြစ်ပြီ။သင်္ခါရပစ္စယဝိညာဏနောက်မှာလေဖြစ်ပြီ။ဝိညာဏနောက်မှာကြားတဲ့အခါမှာအေကောဦးနဲ့သွားမှာပေါ့တံပဝတိဖြစ်သွားတယ်ဖြစ်တဲ့။ဒီမှာကြားတဲ့အခါအများဖြစ်သည့်အတွက်ကြောင့်တံပဝန်တိဖြစ်ကုန်၏လို့ဒီတန်းသုံးတာ။ကဲဖတ်ကြည့်စမ်းပါသင်္ခါရတံပဝန်တိဒီမှာအတိတ်ပြည့်ဥစဉ်ရှင်းရတော့မယ် သင်္ခါရကိုဘက်မှာတုန်းကပါဠိလိုပဲပြေးခဲ့တယ်ပုညာဘိသင်္ခါရအပုညာဘိသင်္ခါရအနေစာဘိသင်္ခါရ၃မျိုးဖြစ်တယ်ဒီလိုဆိုရတာအဲ့ဒါကိုပါဠိမှာစကလုံးပရိစ္ဆသုပ္ပတစကလုံးမပါဘဲနဲ့သာမန်ရိုးရိုးသုံးမယ်ဆိုလို့ရှိရင်အတိတ်ဘဝကိုလောက်ခဲ့တဲ့ကံတရားတွေဒီဘဝမှာလေကိုလောက်ခဲ့တဲ့ကံတရားတွေမြောင်မြောက်စွာရှိတယ်အခုသင်္ခါရသံဘဝတိဆိုတာကတခြားဘဝနဲ့မဆိုင်ဘူးယခုဘဝမှာမိမိတို့ရဲ့ကိုပုနှုတ်မှုစိတ်မှုယမိတ်စကလုံးနဲ့ပြောရရင်ယမိတ်မှာ၄ချမ်းရှိတယ်သင်္ခါရယမိတ်စလာရှိတယ်ကာယသင်္ခါရဝစီသင်္ခါရစိတ်ဓာတ်သင်္ခါရကာယသင်္ခါရကိုဖြင့်ပြုလုပ်တာစိတ်ဓာတ်သင်္ခါရစိတ်ဖြင့်ကြံစည်တွေးတော့တာဝစီသင်္ခါရနှုတ်ဖြင့်ပြောဆိုတာကာယသင်္ခါရဝစီသင်္ခါရစိတ်ဓာတ်သင်္ခါရဒီစကလုံးကိုယူပြီးသုံးထားပါတယ်ဒါကြောင့်ယခုမိမိတို့ရရှိတတ်တဲ့ပစ္စကဘဝမှာကိုမှုနှုတ်မှုစိတ်မှုဆိုတဲ့ဒီအရာတွေအားလုံးဟာသင်္ခါရဒီလိုမှပြီးမှနောက်ဘဝအတွင်းအကျိုးဝိဘက်များကိုအကျိုးတရားကိုဖြစ်စေတတ်သောယခုလက်ရှိဘဝမှာပြုစီမံတတ်သောကုသိုလ်ကံရောအကုသိုလ်ကံရောဒါတွေအားလုံးကဘာလဲသင်္ခါရလို့ခေါ်တယ်တေကိုကောက်လို့ရှိရင်မာကုသိုလ်စိတ်၈ပါးမေကကုသိုလ်၉ပါးဘယ်လောက်ရှိပြီတော့မာကုသိုလ်၈ပါးနဲ့မဟေကကုသိုလ်စာရူပကုသိုလ်၅ပါးနဲ့အရူပကုသိုလ်၄ပါးကိုပြောတာ။အဲဒါတစ်ခုစီပြောကြဆိုမာကုသိုလ်၈ပါးရဲ့ရူပကုသိုလ်၅ပါးအရူပကုသိုလ်၄ပါးရှေ့ရဲ့၅ရဲ့၄ရဲ့ပေါင်းလိုက်ဘယ်နှပါတော့ဆေခဏပါအဲ့ဒီကုသိုလ်တွေဟာမဲ့ကုသိုလ်မပါလောကုတ္တရာကုသိုလ်ပါလားလောကုတ္တရာမဲ့ကုသိုလ်ပါပါရင်20ပါးဖြစ်သွားမယ်အခုကမဲ့ကုသိုလ်ကိုနှုတ်ထားလောကီချင်းကကုသိုလ်ဟာအလုံးဘယ်လောက်ရှိတုံးမာကုသိုလ်၈ပါးရဲ့ရူပကုသိုလ်၅ပါးရဲ့အဲဟုတ်ပြီအဲ့တော့စေတသိက်ထဲမှာဖတ်တာဝေဒနာသညာစေရဏဧကဂရဇီဝဉာဏတိကာရသတ္တပစေတသာနာစေတသိက်စိတ်အလုံးထဲမှာရှိနေသေးကစေရဏတစ်ခုလေးကိုကွက်ပြီးတော့ယူလိုက်စေရဏစီအဲ့ဒီလောကီကုသိုလ်16ပါးမှာရှိနေတဲ့စေရဏဟုတ်လားအလုံးဘယ်လိုမျိုးဖြစ်သွားမှာလဲ16မျိုးပေါ့စိတ်16မျိုးပြောရတယ်လို့စေတသိက်ရလေပါလေ16မျိုးပြမှာမာကုသိုလ်ရှင်းပါဆိုရင်သောမနာသာသောညာနာတိုင်းပြအသင်္ခါရိကစိတ်နဲ့ရှင်သောစေရဏသောမနာသာသောညာနာတိုင်းပြအသင်္ခါရိကစိတ်နဲ့ရှင်သောစေရဏဟုတ်လားသောမနာသာသောညာနာပြအသင်္ခါရိကစိတ်နဲ့ရှင်သောစေရဏစသည်ဖြင့်မာကုသိုလ်ရှင်းပါပြောဆိုစေရဏမျိုးစလေးဘယ်နှမျိုးကိုပြောမှာတော့ရှင်းမျိုးကိုပြောမယ်ရူပကုသိုလ်၅ပါးရှိတယ်လို့ပဲရူပကုသိုလ်၅ပါးမှာရှင်နေတဲ့စေရဏမျိုးစဘယ်နှမျိုးပြောမှာတော့၅ပါးအရူပကုသိုလ်၄ပါးရှိတယ်လို့အရူပကုသိုလ်၄ပါးမှာရှိနေတဲ့စေရဏကလေဘယ်နှမျိုးရှိမှာတော့လေမျိုးရှိမယ်ဒါပေမဲ့ဥစဉ်တော့သာမန်ပုထုဇဉ်ပုဂ္ဂိုလ်နဲ့ရှင်တဲ့စေတနာကတော့မာကုသိုလ်စိတ်ရှိပါနဲ့ရှင်တော့စေတနာရှိမျိုးတွေကတခုခုပဲရမယ်နော်ဒီသင်္ခါရအရမှာဒါကြောင့်လောကီကုသိုလ်အကုသိုလ်နဲ့ရှင်တော့စေတနာအကုသိုလ်ကတော့12မျိုးလုံးမဖြစ်နိုင်ဘူးလားဖြစ်နေပါတယ်ဟုတ်လားကောင်းတဲ့အလုပ်ကိုလုပ်နေတဲ့အချိန်မှာကုသိုလ်ပဲဖြစ်မှာမကောင်းတဲ့အာယုံနဲ့နေတဲ့အခါမှာပါလေအကုသိုလ်တွေဖြစ်မှာပဲအဲ့ဒီတော့အကုသိုလ်စိတ်နဲ့ရှင်တော့စေတနာမျိုးစားအကုသိုလ်စိတ်12ပါးရှိတယ်လို့စေတနာဘယ်နှခုရှိမှာတော့12ခုလောကီကုသိုလ်16ပါးမှာရှိနေတဲ့စေတနာက16ခုအကုသိုလ်စိတ်16ပါးမှာရှိနေတဲ့အကုသိုလ်စေတနာက12ခုစိတ်ခွန်နဲ့စိတ်နှိပ်ပေါင်းရင်29အဲ့ဒီ29ပါးကိုပိုင်းလိုက်ရင်လောကီကုသိုလ်အကုသိုလ်နဲ့ရှိတော့စေတနာ29ခုလို့ဒီတိုင်းခေါ်တာတဲ့အာဒါတရားကိုဒါကြောင့်အဝိဇ္ဇာပစ္စယသင်္ခါရကိုပရမတ္ထတရားပေါ်လွင်အောင်ပေးရမယ်ဆိုလို့ရှိရင်အဝိဇ္ဇာပစ္စယအကုသိုလ်စိတ်16ပါးနဲ့ရှိတော့မောဟအဝိဇ္ဇာဆိုတဲ့အကြောင်းကြောင့်သင်္ခါရလောကီကုသိုလ်အကုသိုလ်စိတ်နဲ့ရှင်နေသောစေရဏ29မျိုးတို့သည်ဥပ္ပံဘဝတိဖြစ်ပေါ်ရလာကြလေကုန်၏အပိဓမ္မာစကလုံးသက်သက်နဲ့အပေရဒီတိုင်းဖြစ်တော်ပြန်ရောအနေအတိတ်ပြည်တွေကနော်အဲ့တော့ပညာသိနဲ့သိချင်ရင်မမှားပါဘူးဟောဘက်ကိုပြောင်းပြီးဆင်ခြင်ပါလားပရမတ္တတရားသက်သက်နဲ့ဆင်ခြင်ပါလားတဘာဝတ္တနဲ့ဆင်ခြင်ပါလားချိန်တယ်လို့ပွားများအားထုတ်လို့ရတယ်ကဲပရမတ္တသက်သက်ကြည့်လိုက်အဝိဇ္ဇာဤတေကိုကိုဟောဘက်မှာဗာပြနော်အကုသိုလ်စိတ်စင်တပါးနဲ့ရှင်သောမောဟပြောခဲ့တယ်နော်အခုသင်္ခါရတေယကိုသင်္ခါရသံဘဝတိမှာသင်္ခါရတေယကိုဗာပြထားတော့လောကီကုသိုလ်အကုသိုလ်စိုက်နေရှင်သောစေနာ29ခုတေယကိုတက်တက်ကိုငဲပြီးတော့ကိုဟာကိုအကြောင်းကျိုးလှည့်ကြည့်အောင်အဝိဇ္ဇာပစ္စယအကုသိုလ်စိုက်စေနာဘဝနဲ့ရှင်သောမောဟစေတသိက်တည်ဟုသောအဝိဇ္ဇာကြောင့်သင်္ခါရလောကီကုသိုလ်အကုသိုလ်စိုက်နေရှင်သောစေနာ29ပါးတို့သည်သံဘဝတိသူ့အကြောင်းနဲ့သူ့အကျိုးစိုက်ပြီးတော့ဖြစ်ပေါ်လာကြလေကုန်၏ဒီလိုမြင်ရမှာအဲ့ဒီတည်းမှာပါလာပြီဟုတ်လားလောဘမှုစိတ်ခြေပေါ်မှာရှိနေတယ်ဟိုဘက်ကမောဟအမျိုးအစားတွေကိုအစိုက်စိုက်ခွေးရမယ်ဒီဘက်ကရရှိလာတဲ့စေတနာမျိုးအစားကိုအစိုက်စိုက်ခွေးရမယ်အဲ့လိုဒီမသွားတော့ဘူးအသေးစိတ်တော့နေအဘိဓမ္မာကပြောသလိုဟုတ်လားသ ဘယ်လောက်နဲ့နေလဲပင်လေးတွေကိုဆင်းသွားလို့ရှိရင်တဖြည်းဖြည်းဆင်းနေနဲ့တလို့ပဲဥစဉ်ဒီမှာဆွဲတော့ရအကုန်လုံးအဝိဇ္ဇာနဲ့တန်ခါရနဲ့ပဲအကုန်လုံးကိစ္စပြီးသွားတော့မယ်ဒီလောက်ဆိုရင်နေနေပါပါလောက်ဆိုရင်သဘောပေါက်ဖို့ကောင်းပါပြီနော်ပြောရှင်တာကြံသေးတယ်အဝိဇ္ဇာအရာတေကောကောင်းရင်မောဟတန်ခါရရတေကောကောင်းရင်စေရနာဆိုပေမဲ့အဝိဇ္ဇာရမောဟတစ်ခုတည်းကိုရထားတယ်လို့မထင်နဲ့စေတန်ခါရရလည်းစေရနာတစ်ခုတည်းရထားတယ်လို့မထင်နဲ့အောင်နော်ဒီနေရာမှာပါရဏဥပါလက္ခဏာနိဒသနာဆိုတာရှိတယ်ပါရဏနေဆိုတာကဘယင်ကြီးတပတ်လာတယ်ကြွလာတယ်ဘယင်ကြီးကြွလာပြီဆိုရင်ဘယင်ကြီးကတော့ဥတည်ပြောတာသူတူတွေဟောရလားနောက်မှာအချမ်းရံမပါဘူးလားပါတယ်အခုလည်းပဲအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အဝိဇ္ဇာတစ်ခုတည်းကြောင့်မဟုတ်ဘူးအချမ်းရံကြောင့်ပါသေးတယ်ဆိုတော့သိဖို့လိုသေးတယ်နော်အဲ့ဒါလည်းမပြောရင်မြင်မှာမဟုတ်ဘူးရှေ့ကကောင်းဆောင်ကြီးထိမိုးတဲ့လူတယောက်ပဲအရင်ပြောမှာနောက်မှာအချမ်းရံပါသေးတယ်သူတယောက်တည်းနဲ့ဒီမှာဟုတ်လားပန္နုလာကနေပြီအဲဟောမှာသွားပြီးတော့တိုက်လိုက်တယ်နိုင်သွားတယ်ပန္နုတစ်ယောက်လည်းတိုက်လို့ရတာမဟုတ်ဘူးနောက်ကပါလဲအချမ်းရအကူကြီးမပါဘူးလားအဲ့လိုပါတယ်အဲ့ဒီမှာအဝိဇ္ဇာရဲ့အကူကတဏှာဥပါဒါအဲ့ဒါလည်းနောက်ကလိုက်တယ်သို့တော့အဝိဇ္ဇာကောင်းဆောင်လို့သာအဝိဇ္ဇာပြောတာအဝိဇ္ဇာရောက်တဲ့ခါဖြစ်တယ်ဆိုမယ်အဝိဇ္ဇာကကောင်းဆောင်နောက်မှာပါလဲတဏှာဥပါဒါနဲ့ပါသေးတယ်ဒါကိုပြည့်စည်ရပါမယ်ပဋိစ္စပါဠိတော်ထီကဒီတိုင်းလာတယ်အကျင့်နေနေပါပါရှေ့ပြောမှာကောင်းမထင်တဲ့ဥပမာနဲ့နော်သင်္ခါရပြည့်စည်ရဆိုတဲ့နေရာမှာလဲသင်္ခါရတစ်ခုတည်းအဲ့ဒီလိုပြောလို့မရဘူးဒါလဲပါရဏဥပါလက္ခဏာနိဒသနာနေနဲ့ပြောတာဟောမှာအခုပြောပြန်ပြောမယ်အဝိဇ္ဇာသင်္ခါရကိုတကယ်ဖြစ်စေအဝိဇ္ဇာသင်္ခါရကြောင့်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဆိုတဲ့စကားလုံးမှာပါဠိတော်ကတော့အဝိဇ္ဇာဖြစ်စေသင်္ခါရလို့ဆိုပြီးဒါကဘုရားကပဒါနာဥပါလက္ခဏာနိဒသနာလို့သုံးထားတယ်ပဒါနာဥပါလက္ခဏာနိဒသနာဘယင်ကြီးကိုဥတည်ပြီးပြောထားတယ်လေနောက်ကလာတဲ့ပရိသတ်ကိုပါတခါတည်းနဲ့အကုန်လုံးပေါအောင်ဆွေးသွားတာနော်အဲ့ဒီပုံစံမျိုးတွေအခုဒီမှာလည်းပဲပါရဏဥပါလက္ခဏာနိဒသနာဆိုတဲ့ပုဂ္ဂိုလ်သင်္ခါရနဲ့ပတ်သက်ပြီးတော့ဥစဉ်ဒီမှာပြောချင်တာကသင်္ခါရဆိုတာစေတနာလို့ဒီမှာသုံးထားတယ်နော်စေတနာဆိုတဲ့စကားလုံးတစ်လုံးတည်းနဲ့သုံးထားစေတသက်50ပါးတိမှာစေတနာစေတသက်ကတစ်လုံးနဲ့ပဲပါတယ်ဟုတ်လားစိတ်နဲ့ပေါင်းလို့သာလျင်ဟိုဘက်က29ခုရှိလို့သာလျင်အဲ့ဒီမှာတစ်ခုစီတစ်ခုစီပေါင်းဆိုင်ပြီးတော့စေတနာ29ခုခွဲသွားတာစေတသက်50ပါးတိမှာစေတနာစေတသက်ဆိုတဲ့အမိခံထားတာဘယ်နှလုံးပါတစ်လုံးနဲ့ပါတယ်ဖတ်တာကလည်းတစ်ခုတည်းဝေဒနာကလည်းတစ်ခုတည်းစေတနာကလည်းတစ်ခုတည်းအဲ့တော့အဲ့ဒီစေတနာဆိုတဲ့နည်းကစေတနာစေတသက်တစ်ခုတည်းမဟုတ်ဘူးဘသူတွေပါလာလဲဆိုလို့ရှိရင်အဲ့ဒီစေနာဆိုတဲ့သင်္ခါရနဲ့တကွာတော့ကျန်တဲ့စေတသက်တွေလေးပါနေတယ်ကျန်တဲ့စေတသက်တွေပါတယ်အဲ့ဒီကျန်တဲ့စေတသက်တွေကဒီနေရာမှာကောင်းဆောင်ခွင့်မရဘူးဘသူကကောင်းဆောင်နေတော့စေတနာကကောင်းဆောင်နေသည့်အတွက်ကြောင့်စေတနာနဲ့ရှင်ဖက်စေတသက်တွေကမြောင်မြားစွာပါလာသေးတယ်ဒီဖက်ကအကုသို့ကုသို့အကောင်လုံးချိန်နေတဲ့စေတနာစေတသက်တွေကအများကြီးအဲ့ဒီချင်းမှာအခုခေါင်းဆောင်ရပုပ္ပကဘယ်သူရောစေရနာကခေါင်းဆောင်နေတာအကြောင်းတရားဖက်မှလည်းထို့အတူပဲအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်မောဟကြောင့်ဖြစ်တယ်ဆိုရင်မောဟတခုတည်းမဟုတ်ဘူးဘယ်သူပါနေတော့တဏှာဥပါဒံဆိုတဲ့နောက်ကအချမ်းရအကြောင်းတရားလေးတွေလေးပါနေတယ်မထင်ချာတော့အဝိဇ္ဇာဆိုတဲ့ခေါင်းဆောင်ရှိလို့မသိမှုအဝိဇ္ဇာကြောင့်တဏှာလိုခြင်းမှုဖြစ်တယ်မသိမှုအဝိဇ္ဇာကြောင့်ဥပါဒံဆွေးလန်းတယ်ဒါကြောင့်အဝိဇ္ဇာဒီပါလဲတဏှာဤအကြောင်းလေးဖြစ်နေတယ်ဥပါဒံအကြောင်းလေးဖြစ်တယ်သူတို့ရဲ့ပါလဲခေါင်းဆောင်တွေဖြစ်နေတယ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့ဆိုင်အဝိဇ္ဇာတစ်ခုတည်းမဟုတ်ဘူးအဝိဇ္ဇာနာမှာတဏှာဥပါဒံစတဲ့အချမ်းရနောက်ဆုံးဒီတက်ပြောရမယ်ဆိုလို့ကျအာယုန်ဒီတော့မလတိကာရဆိုတဲ့ပါလဲမသိမတဲ့နှလုံးသွင်းမှုလေးပဲအဝိဇ္ဇာနာမှာပါနေတယ်နော်အဲ့ဒီအချိန်မှာဘယ်သူကကောင်းဆောင်ဖြစ်နေတော့အဝိဇ္ဇာကကောင်းဆောင်သူ့ကိုကောင်းတက်ပြီးတော့ပြောထားတာသင်္ခါရဆိုတဲ့စေတနာကောင်းတက်ပြောတယ်နဲ့သင်္ခါရတစ်ခုတည်းမဟုတ်ဘူးသင်္ခါရနဲ့တွဲနေတဲ့စိတ်စေတိုက်တွေမပါဘူးလားပါတယ်ဒါကြောင့်အပြည့်စုံပြေးမယ်ဆိုလို့ရှိရင်အဝိဇ္ဇာပြည့်စရာအဝိဇ္ဇာကောင်းဆောင်တဲ့ဒီအုပ်စုတရားတွေကြောင့်သင်္ခါရစေတနာကောင်းဆောင်တဲ့အကျိုးတရားတို့သည်မာမွန်ဒီဖြေကုန်ဤဒီလောက်ဆင်ချင်တဲ့ပေါ်တော်ကောင်းတော့မယ်ဒီနာမှာတဏှာကြီးလောက်လေသွားပြီတဲ့နော်ဒါကဘယ်ပဋိစ္စသမုပ္ပါဒ်လေနေလို့ပြောရမှာလားကျွန်တော်ဒီမဆက်ချာဖြစ်တော့မယ်ဒီလောက်ဆင်အဝိဇ္ဇာနဲ့သင်္ခါရဖြစ်တဲ့ဒီလောက်ပဲသွားလိုက်ရှေ့သွားလို့ရပါပြီဟုတ်မလားကဲသင်္ခါရပြသုံးပါပါကြပါအဝိဇ္ဇာပြည့်စရာသင်္ခါရကိုလည်းပြီးတော့သင်္ခါရပုညာပြီသင်္ခါရအပုညာပြီသင်္ခါရအာနိစာပြီသင်္ခါရတရားတို့ဖြစ်ပေါ်လာကြကုန်ဆိုတဲ့နေရာပုညာပြီသင်္ခါရဆိုတာတခြားကိုပြောတာမဟုတ်ဘူးပရမတ္ထတရားနဲ့တိတိကျကျပြောရမစင်မဟာကုသိုလ်စိတ်၈ပါးရူပကုသိုလ်စိတ်၅ပါးနဲ့ချိန်နေတဲ့စေရနာစစ်၃ပါးကိုပဲလေဗါလဲပုညာပြီသင်္ခါရလို့ပြောတာဒီလောက်တည်းမှာအောက်ဆက်ဖတ်ပါအပုညာပြီသင်္ခါရဟူသည် န္ဓာစံယုဂိတ္တာညစ်ခြင်းများနဲ့ပါလေနောက်ထပ်မကောင်းသောယုံနာအကျိုးတရားများဖြစ်စေခြင်းဖြင့်ငြိမ်းနှံစေ၍အကုသိုလ်အဖြစ်ပြုစီမံတတ်တရားလို့ခေါ်တာလို့ရင်ပြောရင်ပုညာပိသင်္ခါရဆရာတန်ရှင်းစံကြေစေ၍ကုသိုလ်အဖြစ်ပြုစီမံတတ်တရားသည်ပုညာပိသင်္ခါရငြိမ်းနှံစေ၍အကုသိုလ်အဖြစ်ပြုစီမံတတ်တရားကအပုညာပိသင်္ခါရပုညာသာကုသိုလ်အပုညာသာအကုသိုလ်တေကောကောင်းလို့ချင်းအကုသိုလ်စိတ်ဆင့်နှပါရှိသလိုထို့အကုသိုလ်စိတ်မှာရှင်နေတဲ့စေတနာလေးပါလေဆင့်နှပါရှိနေတယ်ဒီတော့မတဘပုံညာပိသင်္ခါရသနာမာကုသောရူပကုသောနဲ့ရှင်သောစေတနာစေတမကိုပြောတာအပုံညာပိသင်္ခါရဆိုတာအကုသောစိတ်12ပါးမှာရှိနေတဲ့စေတနာဘယ်နှပါးနော်12ပါးနောက်7ပါးပါအာနိစာပိသင်္ခါရဟုသည်အလွန်ညီသက်တည်ကြည်တဲ့ကုသိုလ်အဖြစ်ပြုစီမံတတ်သောတရား၄မျိုးရှိတယ်အဲ့ဒါကအကုသိုလ်အံအရူပကုသိုလ်စေရနာအရူပကုသိုလ်စိတ်မှရှိနေတဲ့စေရနာဒီတော့အာနိဉ္စဆိုတာကမတုံမလုံတည်ကြည်နေတယ်လို့ပြောတာရူပပြင်စမဆန်ရရှိပြီးဖြစ်လို့တကယ်ဆက်လက်ပြီးတော့သမထဘာဝနာပွားများကြိုးကုန်အထုတဲ့ပုဂ္ဂိုလ်ရဲ့ပန္တာမှာရုပ်ကိုဆက်ဆုပ်တဲ့အနေနဲ့ဆက်ပြီးပွားများအထုတဲ့ပုဂ္ဂိုလ်ရဲ့ပန္တာမှာရရှိလာသောအရူပကုသိုလ်စေရနာသည်ထိုဝမ်းမြောက်ကြောအားထုတ်တဲ့ပုဂ္ဂိုလ်ကိုမတုံမလုတ်စေဟောဟွာလေအလွန်ကိုတင်ညီစေအလွန်မတုံမလုတ်စေပဲနဲ့တင်ညီနေတာကိုပါဠိလိုအာနိဉ္စလို့ခေါ်တာနော်ဒါကြောင့်အရူပကုသိုလ်နဲ့ပတ်သက်ရင်အာနိဉ္စာပိသင်္ခါရလို့သူကဒီတဲ့သုံးတယ်ဒီတော့ပရမတ္ထတရားဥစဉ်ရောတော့မယ်ဒီအောက်မသွားသေးဘူးဒီထဲမှာပုညာပိသင်္ခါရဟူသည်ပရမတ္ထတရားသက်သက်နဲ့ပြောစမ်းမာကုသိုလ်ရူပကုသိုလ်နဲ့ရှင်သောစေတနာ73ပါးအပုညာပိသင်္ခါရဟူသည်အကုသိုလ်စိတ်72ပါးမှာရှင်နေတဲ့စေတနာ72ပါးအာနိဉ္စာပိသင်္ခါရဟုသည်အရူပကုသိုလ်စေရနာ၄ပါး။အိုမာတော့ကဥဇန်ပေးခရာပုညာပိသင်္ခါရအပုညာပိသင်္ခါရအာနိဉ္စာပိသင်္ခါရဒါလောက်ပေးခဲ့တယ်မလား။အတိတ်ပြပုံလည်းတဲ့အခါအဲ့ဒီလိုယူရမှာ။ဒါတော့အနဲ့အတိတ်ပြမပါဘဲနဲ့တေကိုသက်သက်ပဲအကြောင်းကျွန်းနေပြီးတော့ဥဇန်ပေးပြမယ်။ဗောဓိပင်အောက်မှာဖယားဆင်ခြင်သွားတာပြောတာ။အတိတ်ပြမပါဘဲနဲ့ပရမတ္တတရားသက်သက်နဲ့အကြောင်းကျွန်းခွဲရအောင်။အဝိဇ္ဇာပြစ်စရာရဟိုကဘာကောက်တာတော့တေကိုအကုသိုလ်စိတ်72ပါးနဲ့ရှင်သောမောဟစေတသိက်လို့ပြောထားတယ်။ဟုတ်လား။ပြိမာသင်္ခါရမံမဝန္တိမှာတေကိုဆိုတာကြည်လိုက်လက်ရဖက်ဆံမျက်နှာ30ခွန်းမရောက်တော့ပြီလောကီကုသိုလ်အကုသိုလ်စိုက်နေရှင်သောစေတနာပါလဲ29ပါဒါမှန်မှန်အပြင်လောကီကုသိုလ်အကုသိုလ်စိုက်နေရှင်သောစေတနာ29ပါကိုတခါအစိုက်စိတ်သင်္ခါရနဲ့ခွေရင်ပုညာပိသင်္ခါရအုပ်စုထဲမှာဘယ်သူတွေပါသွားလဲဆိုလို့ရှိရင်မာကုသိုလ်ရူပကုသိုလ်နဲ့ရှင်သောစေတနာ73ပါပါသွားတယ်အပုညာပိသင်္ခါရအုပ်စုထဲမှာအကုသိုလ်စိတ်စေနပါနဲ့ရှင်သောစေနာစေနပါပါအာနိသာပိသင်္ခါရအုပ်စုထဲမှာအရူပကုသိုလ်စိတ်စေနာလေးပါစေ3ရယ်စေ2ရယ်ဒီက4ပါးရယ်ပေါင်းရင်ဘယ်လောက်တော့29ပါအဲ့ဒီ29ပါကိုအထက်ကတယံကုန်မှာလောကီကုသိုလ်အကုသိုလ်စိတ်နဲ့ရှင်သောစေနာ29ပါလို့ခေါ်တာအဲ့ဒါကိုအကြည့်အပြည့်ဥစဉ်ပေးတော့မယ်နော်အားလုံးအာရုံပြုထားပါအဝိဇ္ဇာပစ္စယသိတဲ့ဒီကိုမသိမသိတဲ့ဒီကိုသာသိသောအကုသိုလ်စိတ်စေနပါနဲ့ရှင်သောမောဟအဝိဇ္ဇာဟူသောအကြောင်းကြောင့်သင်္ခါရပုညာပိသင်္ခါရလို့ဆိုသောမာကုသိုလ်ရှိပါရုအာကုပုညာပိသင်္ခါရဟုဆိုအပ်သောမာကုသိုလ်ရူပကုသိုလ်၌ရှင်သောစေတနာစေ3ပါအပုညာပိသင်္ခါရဟုခေါ်အပ်သောအကုသိုလ်စေတနာစေ2ပါအာနိဉ္စာပိသင်္ခါရဟုခေါ်မဟုတ်အပ်သောအရူပကုသိုလ်စေတနာ4ပါစုစုပေါင်းစေရနာ29ပါးတို့သည်မံဘဝန္တိအကျိုးတရားအနေအပြင်ဖြည့်ပွင့်ရလာကြလေကုန်၏ဒီလောက်ဆင်ခြင်မှာဒီမှာပြည့်စုံသွားမှာနော်ပြီးမှတခါဒီစေ4ပါးနဲ့စေ2ပါးစေ3ပါး4ပါးတစ်ခုစီတစ်ခုစီစပ်ပြီးပေးအောင်မလားလာအောင်မှာပရိစ္ဆန်သုတ်ပါရေးကြည်ပြန်ပေါ့အဲ့ဒီလိုပဲဆင်ခြင်သွားနိုင်ရင်တော့ပေါ်ကောင်းတာပေါ့နော်ပရိယအသိရှိရုံနဲ့ပေါ့ပဲဒါလောက်တော့လုံးလို့ရပါတယ်ဒါကြောင့်ဥစဉ်တော့ဗောဓိပင်အောင်ရောက်တဲ့အခါမှာဒီဝိဘန်ပါဠိတော်နဲ့ပရိစ္ဆာသုတ်ပါအခန်းလေးကိုကိုကကြာကြာနာနာဒီတိပိတပါဠိမြန်မာပြန်တိုင်းရေးလာတဲ့အခါကြာနာနာကြည့်ခဲ့ပါတယ်။ရှင်မဘုဒ္ဓကောသာဒီအခန်းကိုရေးတဲ့အခါကာလမှာသမုဒ္ဒရာထဲမှာရောက်နေတဲ့ယုံငယ်လိုပဲသူ့ရဲ့ပါလေ။ဥနော်တရားလေးပဲတအားကိုမတင်ညီဘူးဆိုတဲ့အကြောင်းပေါ့။နဲ့နဲ့နဲ့နဲ့ကိုခက်ခက်ခက်ခက်သူတုံ့လောက်ခရရတယ်ဆိုတော့အခုလည်းပဲဥစဉ်တော်ကစာပေထဲမှာငယ်တော့ကရခဲ့တယ်။အဝိဇ္ဇာပြစ္ဆယသံဃာသံဃာပြစ္ဆယဝိညာဏအထာဂရာကြီးတွေနဲ့အဖွင့်နဲ့ကြည့်လိုက်တဲ့အခါမှာအဘိဓမ္မာနဲ့ဆန်ချန်ပြီးကြည့်လိုက်တဲ့အခါမှာဟာမမပုဂ္ဂိုလ်တို့ရဲ့အတွေ့အကြုံဥနောင်နဲ့ဘ ဘယ်လိုမှလိုက်လို့မရနိုင်ဘူး။ပွင့်ပြီးတော့ဥနောက်နဲ့လည်းလိုက်လို့မမီနိုင်တဲ့အရာတွေကိုမြတ်စွာဘုရားဗောဓိပင်အောက်မှာသိသွားပါလား။တခါတည်းဒီဟာရွတ်တင်ရွတ်တင်တခါတည်းရွှေသီချွေပေါက်လေးထည့်တယ်။အဲ့ဒီရွှေသီချွေပေါက်ကဒေါသဆိုးကြောင့်ထွက်တာဟုတ်ရဲ့လား။မဟုတ်ဘူး။ပီတိသောမနာသာဆွမ်းအောင်ကြောင့်ဖြစ်ပေါ်လာတာ။အဲ့ဒီရွှေပေါက်တွေကအမှန်ကုသစေနာနဲ့ထွက်လာတာ။ကိုယ့်ကိုယ်ကိုတခါကြီးဟောကြဖူးတဲ့အခါမှာဒီလိုဖူးစေခြင်းနဲ့ဒါတော့ပဒမသာမန်ရိုးရိုးသိမြဆိုင်အဝိဇ္ဇာပြည့်စုံရအကုသိုလ်ဆိုင်စေတနာနဲ့ရှင်သောမောဟစေတ္တိဟူသောအကြောင်းကြောင့်သင်္ခါရလောကီကုသိုလ်အကုသိုလ်ဆိုင်နေရှင်သောစေတနာနဲ့စေကိုပါတို့သည်တံမွန်ဒီဖြစ်ကုန်၏ဒီလိုပဲပေးဒီတဲ့ဆိုရင်ပုညပိသင်္ခါရအပုညပိသင်္ခါရအုပ်စုနဲ့ခွဲလိုက်ဒီတော့ဥစဉ်အပြည့်စုံတစ်ခေါက်ပေးပြမယ်နော်ပရိသတ်ဆိုခိုင်းရင်ကြာနေဦးမယ်ဒီတစ်ခုကိုသဘောပေါက်လို့ရှိရင်နောက်ပိုင်းမှာဥစဉ်ရေးတာဒီမှာအကြောင်းကျိုးမှန်သမျှအကုန်လုံးဒီတိုင်းပဲပွားမှာအောဘက်ကကာလာတို့အတွန်းတို့ချင်းရာတို့ဆိုတာအသာထားလိုက်တကယ်ကြတာဒါပပိတ္တမသဘောတရားရအဲ့ဒါကြီးကအဲ့လောက်မလိုပါဘူးเนาะအကြောင်းတရားဒီမှာကြွေးပြဖို့အဓိကပရဏာကြတဲ့စကားလုံးကိုဥစဉ်သိစေရှင်းပါတယ်ဥစဉ်တို့နှလုံးပညာသိနဲ့เนาะခန္ဓာပရိစ္ဆာသုံးပါးလည်းမပြောရဘူးပညာသိနဲ့စာပရိစ္ဆာသုံးပါးအနေနဲ့ဘောဓိပင်အောက်မှာဖူးတွေ့တဲ့အခါမှာဆင်ခြင်တဲ့အခါမှာဘယ်လိုဖူးခဲ့လဲဘယ်လိုဆင်ခြင်တာလဲဆိုတာကိုကိုယ်အာယုံထဲမှာရှိတဲ့အတိုင်းပြောပြမယ်အဝိဇ္ဇာပစ္စယဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာပုပ္ပန္တအပရန္တပုပ္ပန္တပရန္တပရိစ္ဆသုပ္ပါလို့ဆိုတဲ့ရှိပသောဌာနတွေနဲ့ပတ်သက်ပြီးတော့တိတ်တဲ့သည်ကိုမသိမသိတဲ့သည်ကိုသာသိသောအကုသိုလ်ဆိုင်စိတ်တော်နဲ့ရှင်သောမောဟစေရသိက်လို့ခေါ်တဲ့အဝိဇ္ဇာတိဟူသောအကြောင်းကြောင့်သင်္ခါရခန္ဓာဆိုင်ကိုကိဉ္စသညစ်ချင်မှ၎င်းမကောင်းသောယုံနာအကျိုးတရားများရရှိမှုမှ၎င်းပန်ရှင်းစင်ကြီးစွာကုသိုလ်အဖြစ်ပြုစီမံတတ်သောမာကုသိုလ်ရှိပါရူပကုသိုလ်၅ပါးနဲ့ရှင်သောစေတနာစေသုံးပါးဆိုတဲ့ပုံညာပိသင်္ခါရခန္ဓာစံကိုကိတ္တာညေအခြင်းနဲ့မကောင်းသောယုံနာအကျိုးတရားများဖြစ်စေခြင်းငြိမ်နွမ်းစေ၍အကုသိုလ်အဖြစ်ပြုစီမန္တသောအကုသိုလ်ဆိုင်စေနှပါးလို့ဆိုတဲ့အပုံညာပိသင်္ခါရစန့်ကျင်ဘက်ကိတ္တာတရားတော်မှာလွန်စွာဝေကဝစေရဲ့မလုံမရှက်အလွန်တည်ငြိမ်တည်ကြည်သောကုသိုလ်အဖြစ်စီမန္တသောအရူပကုသိုလ်၄ပါးမှာရှိနေတဲ့စေရနာ၄ပါးလို့ခေါ်တဲ့အာနိစာပိသင်္ခါရတရားတော်သည်ဝံဘဝံတီသူ့အကြောင်းနဲ့သူအကျိုးတရားတွေသည်ဆက်ကဆက်ကဖြစ်ပေါ်ရလာကြလေကုန်၏ခရဒီလိုသိသွားပါလားဆိုတော့ဒီလိုအာရုံပြုလိုက်တာဘလောက်အရသာရှိလဲသူများတော့မသိဘူးကိုယ်ကနေကိုယ်အရသာရှိနေတယ်ဘာဆိုရင်ဒီအပွင့်နဲ့ကိုယ်ကသိထားတာရောသိထားတော့ဒီအတိုင်းပဲဒါကြောင့်အလုံးပရိသတ်တွေကိုလည်းပဲဒီမှာစာအုပ်လက်ဝယ်ရောက်ထားပြီပဲကိုယ့်အကောင်ညာပွားပွားတယ်ပြေးလို့မရဘူးလားအကောင်လုံးအာရုံမပြုတ်တဲ့တောင်မှအဝိဇ္ဇာပြည့်စင်အာကုသိုလ်ဆိုင်စင်တမမှာရှိနေတဲ့မောဟအဝိဇ္ဇာဆိုတဲ့အကြောင်းကြောင့်သင်္ခါရလောကီကုသိုလ်ဆိုင်18ပါးအာကုသိုလ်ဆိုင်12ပါးလို့ဆိုတဲ့ဒီ29ပါးသာဆိုင်မှာရှိနေတဲ့စေနာ29မျိုးတို့သံဝန်ဒီဖြစ်ကုန်ပြီလားပြီးမှကျင်းကျေသလိုဒီတိုင်းသွားလိုက်ဒီလောက်ဆိုရင်အဝိဇ္ဇာရောက်သင်္ခါရဖြစ်ပုံလေးစာပရိသတ်တို့ပိုင်းနေနဲ့သိပြီမှလားသိရင်နောက်တစ်ခုသွားတော့မယ်မဟုတ်ဆိုမရဟာဘယ်လိုရှိသွားပြီတဏှာပြည့်သွားပြီလား။ကဲဒုတိယတကြိမ်ကြံသေးတယ်ဟုတ်လား။ဒီအဝိဇ္ဇာပြည့်စရာတဏှာနဲ့ပဲပြီးကြဆုံး။ဘယ်နဲ့ဒီတိုင်းဆိုရင်တော့ကမ္မထမ်းမရောက်မှာမဟုတ်ဘူးထင်တယ်။နော်။ဒီပရိစ္ဆန်တို့ဘာထင်မှာပဲလေနေတော့မထင်နဲ့ဟုတ်လား။တတ်နေဘူး။ကိုကဒီစာရွက်ခန္ဓာတွေကဘာမှမပြောပြောစရာလည်းမလိုဘူးဟုတ်လား။ဥစ္စာမြင်ကကို့မှာပါဠိတော်ကြီးကအစိုင်တန်ရထားတာပဲ။ဒီပရိသတ်နဲ့ပရိစ္ဆန်တို့ဘာအနုလုံးပฏิလုံးမရတဲ့ပုဂ္ဂိုလ်ပါလား။မပါဘူး။ဒီအထဲမှာနောက်ကို့အိမ်ပြန်ရောက်နေအကောင်လုံးသဘောပေါက်သွားမယ်။ဒါဇင်ရကိုကြည့်ပြီးမှဒါအင်္ဂါစင်တပါစတာပဲမှလဲကာလာသုံးပါစတာပါလဲအဆိုင်စတာပါလဲအချင်းရစတာပါလဲဆိုပြီးတော့ရှုပ်နေအောင်မယ်နော်ကိုယ်စိုက်ထဲမှာပါဠိတော်နဲ့ဆန့်ကျင်ထားလိုက်တခါတည်းအဲ့ဒါပိုကောင်းတယ်အဝိဇ္ဇာသင်္ခါရဝိညာဏယောသလနာဖတ်တာဝေဒနာဘဝစာတိဇရာမရဏအင်္ဂါစင်တပါဆန့်ရှားတယ်အဲ့ဒီထဲမှာရှေ့ဆုံးနှစ်ပါးသည်အဝိဇ္ဇာနဲ့သင်္ခါရသည်ဒါအတိတ်ကြောင့်တည်တည်သာနောက်ဆုံးပြည့်တဲ့စာတိဇရာမရဏသည်အနာဂတ်အကျိုးတည်တည်နဲ့သာဆိုင်တယ်အလေမရှိနေတဲ့ရှေ့ပါသည်ပြည့်စုံပန်းနဲ့ဆိုင်တယ်ပြည့်စုံပန်းနဲ့ဆိုင်တဲ့ထဲမှာရှင်းငါးပါးသည်အတိတ်ကြောင့်ကြောင့်ရရှိလာတဲ့ပြည့်စုံပံကျုံ၅ပါးနောက်ဆုံးပါလာတဲ့ဗာလဲဥပါဒံတဏဥပါဒံဘဝဆိုတဲ့သုံးပါးသည်ပြည့်စုံပံအကြောင်း၅ပါးပြည့်စုံပံအကြောင်း၅ပါးဆိုတာအနာဂတ်အကျိုးကိုဖြစ်စေမည်အကြောင်းတရား၃ပါးအဲ့ဒါမှ၄ခုဆိုမှတော့အတိတ်အကြောင်းထဲမှာနှစ်ပါးထဲမှာပါတဲ့နောက်ဆုံးတရားနဲ့ပြည့်စုံပံအကျိုးထမှန်ပါပါတဲ့နှစ်ခုသည်ဆက်နေတာတစားပဲဒါဘာမှခက်တာရမဟုတ်ဘူးပြည့်စုံပံအကျိုး၅ပါးထဲမှာပါတဲ့နောက်ဆုံးနဲ့ဝေဒနာနဲ့ဒီဖက်ကပြည့်စုံပံအကြောင်းထဲမှာပါတဲ့ပါလေတဏှာတို့ရဲ့အကြာတိတစားဖြစ်သွားတယ်ပြည့်စုံမှအကြောင်း၅ပါးထဲမှာအဲ၃ပါးထဲမှာပါနေတဲ့ကာမဘဝနဲ့နောက်ကအနာဂတ်ကျုမပါတဲ့ပါလေဇာတိတို့ကတစားအဲဒီထဲမှာအစာအဖြစ်ကြည်လိုက်အလွှာအဖြစ်ကြည်လိုက်အချင်းအဖြစ်ကြည်လိုက်အကောင်လုံးဓာတ်တွေကတော့ပါပြီးသားခိုင်းတာတိရမာကအဲ့လိုတိရမာမဟုတ်ဘူးအဝိဇ္ဇာကြောင့်သင်္ခါရဖြစ်စားဘယ်လိုဖြစ်တာလဲအဝိဇ္ဇာဆိုတာမသိဆိုတာဘာမသိတာဒါကမသိတာပရမတ္ထတရားအဖြစ်ပြောရင်ဗာတရားတွေလည်းဒီတရားတွေဒီတရားတွေကြောင့်သင်္ခါရဖြစ်တယ်ဆိုတဲ့နေရာသင်္ခါရဆိုတာစေတနာစေတနာဆိုရင်သူတစ်ခုတည်းမဟုတ်ဘူးသူနဲ့ ရှင်ဘက်မထဲမရှာနောက်လိုက်တွေကအများကြီးပါတယ်အဲ့ဒီအုပ်စုတွေကိုခွဲကြစ်လိုက်တဲ့အခါမှာသင်္ခါရစတာတရားကိုပြောတာမဟုတ်ဘူးဒီပုညာဘိသင်္ခါရအပုညာအနိစ္စဘိသင်္ခါရပုညာအပုညာအနိစ္စစတာလေးပဲဒီတရားတွေကိုပြောတာသို့တော့အဲ့ဒီထဲမှာဥစဉ်တို့လောလောဆယ်ပြစ်စိတ်ခဘဝဥစဉ်တို့လုပ်ဖို့ဟာနဲ့ပတ်သက်ပြီးဟိုဘက်ကအနိစ္စဘိသင်္ခါရပိုင်းကိုသာတာပုညာဘိသင်္ခါရနဲ့အပုညာဘိသင်္ခါရဒီနှစ်ပိုင်းကိုအဓိကနားလည်ရမယ်ဂိုင်းဒီတော့မနေ့ပိုင်းမှာဥစဉ်တို့ဝိဇ္ဇာပြစ္ဆေသင်္ခါရကံဒီလောက်နဲ့ပြီးကြဆိုဒုတိယပိုင်းကြတယ်ဘာလာမှာတော့သင်္ခါရပြစ္ဆေယဝိညာဏဒုတိယပိုင်းကြမှာဆရာအောင်ပိုင်သာဓုသာဓုသာဓုဒီတပိတ်တွေပဲအနေပေးတန်းအောင်လေ့ကျင့်ကြည့်နော်အဲ့ဒီပေးတန်းလို့ရှိရင်နောက်ပိုင်းမှာဥစဉ်စာအုပ်ကြည့်ပြီးကိုယ့်ဟောသွားရပါပြီဒီတစ်ခုပဲပြီးပါပြီချောင်းကျွတ်